Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် April 2ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမခွာညုံနဲ့အတူကြီးညာပေးမှာပါ27ရာစုရဲ့လုံခြုံရေးစိန်ခေါ်မှုတွေကိုနိုင်ငံတကာနိုင်ငံတဲကနေလှုပ်ဆောင်ဖြည့်ရှင်းလို့မရဘူးဆိုတော့ကိုနျူကလ িয়ার လုံခြုံရေးပြဿနာကဥပမာဖြစ်ပြနေတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်မောင်းသူမဲ့ drone လေယာဉ်နဲ့တိုက်ခိုက်မှုကနေ El Shabab စစ်သွေးကြော်ဖွဲ့ထိတ်တန်းခေါင်းဆောင်သူတေဆုံးခဲ့ပါတယ်မြန်မာနိုင်ငံမှာ NLD ဥဆောင်တဲ့အရတအစုကတက်လာတာအတွက်ဝိုင်းရနိုင်ငံကြီးခေါင်းဆောင်ကြီးရဲ့ The Elders အဖွဲ့ကကြိုးဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှာအင်ဂျင
်ကောင်းပါပြီဒေါက်ခင်မြတ်သက်ရေတိုင်းပြည်ရဲ့အမြင့်မားဆုံးယာတုဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဒေါက်အောင်ဆန်းစုကြည်ကိုခန့်အပ်ဖို့လွှတ်တော်ရဲ့ဂျိုးပန်းချက်ဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ကွဲလွဲမှုတွေရှိနေပါသလား
အကြီးကတော့အတိုင်ပင်ခံအကြံပေးချင်ရယ်2008ဖွဲ့စည်းပုံနဲ့မဆန့်ကျင်စီပဲဆိုတာဒါချုပ်ထားတဲ့ကိစ္စလေးရနော်
ဒါကတော့ဥပဒေပညာရှင်တဦးက VOE ကိုပြောသွားတာပါရှင်။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုထုတ်လွှင့်ပေးမှာပါ။အဲဒီနောက်ဒေါက်ဆန်းစုကြည်မနေ့ကနိုင်ငံသားရေးဝန်ကြီးရုံးတက်ရောက်ခဲ့တဲ့သတင်းတခါတိုင်းနဲ့ပြည်နယ်အစိုးရတွေစတင်ပြီးတော့အသက်ဝင်လှုပ်ရှားနေပြီဆိုတဲ့သတင်းလွှာတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မခွာညူတို့ကပြောပြပါအောင်ရှင်။
နျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံတွေလုံထန်ခဲ့တဲ့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားကဂုဏ်ပြုကြိုဆိုလိုက်တယ်လို့အမေရိကန်ပြည်ထောင်စုဟာတိမ့်ဆဲထားတဲ့နျူကလ িয়ার ဆိုင်ရာပစ္စည်းကိရိယာတွေရှော့ချရင်းနဲ့လုံခြုံစိတ်ချစွာတိမ့်ဆည်းရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေမှုမှန်သမျှကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။27ရာစုရဲ့လုံခြုံရေးစိန်ခေါ်မှုတွေကိုနိုင်ငံတကာနိုင်ငံတွေကလှုပ်ဆောင်ဖြည့်ရှင်းလို့မရဘူးဆိုတော့ဒီနျူကလ িয়ার လုံခြုံရေးပြဿနာကဥပမာဖြစ်ပြသနေတယ်လို့ကမ္ဘာခေါင်းဆောင်50ကျော်တက်ရောက်လာတဲ့ Washington DC မှာကျင်းပတဲ့နျူကလ িয়ার လုံခြုံရေးထိပ်သီးအစည်းအဝေးမှာတပ်ပနာအိုဘားမားကမင်ကွန်းပြောကြားခဲ့ပါတယ်။နိုင်ငံပေါင်းတရာစင်ကျော်ကသူတို့မှာရှိနေတဲ့နျူကလ িয়ার ဘုံးလောက်အောင်မှာလိုအပ်တဲ့ Radio Death Drop ပစ္စည်းတွေဖြစ်တဲ့ Uranium နဲ့ Plutonium ပါဝင်နှုတ်များတဲ့ပစ္စည်းတွေအားလုံးကိုဖျက်ဆီးခဲ့ပြီးဖြစ်ကြောင်းလည်းပြောပါတယ်။လုံခဲ့တဲ့6နှစ်တာကာလအတွင်းနျူကလ িয়ার လုံခြုံရေးညီလာခံ၄ခုကိုသမ္မတအိုဘားမားကမကထလို့ကျင်းပခဲ့တာကနေအခုလို27ရာစုလုံခြုံရေးစိန်ခေါ်မှုကိုနိုင်ငံတကာနိုင်ငံနဲ့မဖြည့်ရှင်းနိုင်ဘူးဆိုတဲ့အသည့်မျိုးရခဲ့တယ်လို့သမ္မတကပြောပါတယ်။ဒီစိန်ခေါ်မှုအတွက်ပူးပေါင်းဆောင်ရွက်ဖို့လိုသလိုတနိုင်ငံနဲ့တနိုင်ငံအကန့်အသတ်မထားဘဲအဖွဲ့အစည်းတွေရေရှည်လက်တွဲဆောင်ရွက်ဖို့ပါလိုအပ်တယ်လို့ဆိုပါတယ်။ဒါရင်းနဲ့ပတ်သက်ပြီးတိတိတသားတိုးတက်အောင်လုပ်နိုင်ခဲ့တာဟာသတင်းကောင်းပါလို့လည်းဆိုပါတယ်။သမ္မတအိုဘားမားဟာပြီးခဲ့တဲ့နှစ်တုန်းကအီရန်ရဲ့နျူကလ িয়ার ပြဿနာဆိုင်ရာသဘောတူညီမှုရအောင်လှုပ်ဆောင်အောင်ပါဝင်ခဲ့တဲ့ P5+1 အဖွဲ့နဲ့လည်းတီးတန့်တွေ့ဆုံပါတယ်။အီရန်နဲ့ရရှိခဲ့တဲ့သဘောတူညီမှုဟာကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးနျူကလ িয়ার လက်နက်ပြန့်ပွားမှုအန္တရာယ်ဦးစားပေးခဲ့တဲ့မှန်ကန်တဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းပြောပါတယ်။ဒီနှစ်နျူကလ িয়ার လုံခြုံရေးညီလာခံဟာ IS အချမ်းဖက်အဖွဲ့မှဓာတ်တိဘုံလို့ခေါ်တဲ့ဝင်းကျင်ညင်ညမ်းစီပြီးအန္တရာယ်ကြီးတဲ့ဘုံတွေရှိနေနိုင်တဲ့ဆိုတဲ့စိုးရိမ်ပူပန်မှုတွေကြီးထွားလာနေချိန်မှာကျင်းပတာဖြစ်ပါတယ်။
သမ္မတအိုဘားမားဆိုရဖွဲ့ကအီရန်ပေါ်ချမှတ်ထားတဲ့ဗန္ဒာယီပိတ်ဆို့ဟန်တာမှုတွေကိုဖြေလျှော့ပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေပေါ်ဆိုရင်ကြောင့် Republican အမတ်တွေကထုတ်ဖော်ပြောကြားလိုက်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌပေါ် Ryan ကအဲ့ဒီလိုသတင်းမျိုးတွေဟာအလျှော့ပေါ်ဆုံးပြောတဲ့ဆိုရင်တောင်းမှတိတ်ပြီးဆိုရင်ကြာကောင်းတယ်လို့ပြောပါတယ်။အီရန်ဘက်ကနျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးထိပါရကြတဲ့ဥပဒေနဲ့မညီတဲ့ပက်ထင်းတက်ဒုံးကျည်စမ်းသပ်မှုတွေကိုဆက်ပြီးလုပ်နေတဲ့အချိန်မှာအိုဘားမားဆိုရကအီရန်နဲ့ကုန်သွယ်မှုဆက်ဆံရေးပြန်လည်ဖွင့်လှစ်ဖို့ကူညီနေတာဟာနှီးလမ်းမကျဘူးလို့သူကပြောလိုက်ပြီးသမ္မတအနေနဲ့ဒီယူဆကိုဆွန့်လွှတ်ရလိမ့်မယ်လို့ Mr. Ryan ကကြေညာချက်မှာဖော်ပြသွားပါတယ်။အစ်မင့်ဒီမိုကရက်အမတ်တဦးဖြစ်တဲ့ Stanley Horner ကလည်းအီရန်ဘက်ကအလားတူအလျှော့ပေးချက်မျိုးတစ်ခုမှမမြပဲနဲ့ဘလို့ဖြေလျှော့မှုမျိုးကိုမှမထောက်ခံဘူးလို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာ American ဘဏ္ဍာရေးဝန်ကြီးဌာနကအီရန်နဲ့စီးပွားရေးလုပ်ရာမှာလွယ်ကူစေဖို့ပင်လယ်ရခြားပန်းလုပ်ငန်းတွေပေါ်မှာဒေါ်လာ3ဆွဲခွင့်အထွေထွေလိုင်စင်ချပေးဖို့ပြင်ဆင်နေကြောင်းဆွေးနွေးပွဲမှာပါခဲ့တဲ့အရာရှိတွေကိုကိုကပြီးAP သတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံမှာမောင်းသူမဲ့ American drone ရင်နဲ့တိုက်ခိုက်မှုကနေ El Shabab စစ်သွေးကြော်ဖွဲ့ထိတ်တန့်ခေါင်းဆောင်သူတေဆုံးခဲ့တယ်လို့ဒီစစ်စင်ရဲ့အကြောင်းဝင်တဲ့ American ရာရှိသူကတောက်ကြနေမှာပြောပါတယ်။တေဆုံးသောသူက El Shabab ရဲ့တုတ်တင်ရေးဖွဲ့ခေါင်းဆောင် Hassan Ali Diho ဖြစ်တယ်လို့ဆိုမာလီယာအရာရှိတွေကပြောပါတယ်။ သူဟာမော်ဂါဒီရှုမြို့ဂျမ်ဘက်တိုက်ခိုက်ရာမှာပါဝင်မှုနဲ့ဆိုမာလီယာအစိုးရကမနစ်ကထုတ်ပြန်ထားတဲ့အလို့ရှိဆုံးအယ်ချဘတ်ဖွဲ့ဝင်၁၂ယောက်ဇင်းတက်ကတယောက်ပါ American ပြည်တော်စုကဆိုမာလီယာတပ်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့လေကြောင်းတိုက်ခိုက်မှုကိုချက်တဲ့ပြည်နယ်မှာလုပ်ခဲ့တယ်လို့ပင်တဂွန်ပြန်ကြားရေးတာဝန်ခံပီတာကုတ်ကအတည်ပြုပါတယ်။ဒါအပြင်ဒီဟိုရာအမေရိကန်နိုင်ငံသား၃ဦးတည်းမင်းတွေကိုတည်ဆုံစေခဲ့တဲ့အရင်တိုက်ခိုက်မှုတွေအတွက်စီစဉ်ခဲ့တယ်လို့ဥဆောင်ခဲ့သူလည်းဖြစ်ပြီးသူဟာဆိုမာလီယာနိုင်ငံတွေကအမေရိကန်နိုင်ငံသားတွေကိုထပ်မံတိုက်ခိုက်ဖို့အတွက်ကြံစီသူလို့တန်ပြရှိထားတယ်လို့လည်းပြောပါတယ်။သူ့ကိုတုတ်တင်လိုက်နိုင်တာဟာဆိုမာလီယာနိုင်ငံနဲ့သူ့နိုင်ငံသားတွေအပြင်အဲ့ဒီနိုင်ငံကိုရောက်နေတဲ့အမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ခိုက်ဖို့ကြံစီနေတဲ့အယ်ရှဘတ်အဖွဲ့လုပ်ငန်းတွေနဲ့သူတို့ရဲ့တိုက်ခိုက်မှုတွေကိုတိတိတသားတားဆီးနိုင်တယ်လို့လည်းပြောပါတယ်။
စီးရီးယားနိုင်ငံမှာပြီးခဲ့တဲ့လကအပြစ်ရဆဲရေးသဘောတူညီချက်ကြောင့်စစ်ပွဲတွေရော့ကျသွားခဲ့ပြီးတဲ့နောက်တဘုံထိန်ချုပ်ရာနယ်မြေတွေမှာနိုင်ငံရေးလှုပ်ရှားမှုတွေပြန်တွေ့လာရပါတယ်။တဘုံထိန်ချုပ်နယ်မြေတွေမှာထောင်နဲ့ချီတဲ့နိုင်ငံရေးတကြွလှုပ်ရှားသူတွေဟာသမရအဆက်အစိုးရအစင်းပေးဖို့သာမကဂျဟက်အယ်နူဆာအယ်ကိုင်ဒါအဖွဲ့ခွဲဂျီဟက်အုပ်စုတွေပါအလိုမရှိတဲ့အကြောင်းထုတ်ဖော်ခဲ့ကြတာပါ။ဒမတ်စကတ်မြို့တောင်ပိုင်းစင်ချေဘုံရပ်မှာနိုင်ငံရေးတကြွလှုပ်ရှားသူတွေရောတာမန်ရပ်သားတွေကပါနူဆာတပ်ဖွဲ့တွေမြို့ရဲ့တောင်ပိုင်းကအတိုက်ခံတွေထိတ်ထုတ်ထားတဲ့သူတို့ပြည်နယ်ကနေဆုတ်ခွာသွားဖို့တောင်းဆိုဆန္ဒပြခဲ့ကြတာသတင်းတစ်ပတ်ကျော်ခဲ့ပါပြီ။ BI ရှဟမ်မြို့မှာကန့်ကွက်ဆန္ဒပြမှုတွေစတင်ပြီးအတိုက်ခံပြည်သူစစ်တွေတာဝန်ယူထားတဲ့စစ်ဆေးရေးဂိတ်မှာဆန္ဒပြသူတယောက်ကိုညူစရာတိုက်ခိုက်ရေးသမားတွေကပစ်တက်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေကိုအရှိန်မြှင့်ခဲ့ကြောင်းစီးရီးယားနေဦးတော်လှန်ရေးအတွက်စူဝေးမှုလို့ခေါ်တဲ့အဖွဲ့ကပြောပါတယ်။စီးရီးယားမြောက်ပိုင်းနယ်တစ်ခုဖြစ်တဲ့ Idlib ကဒါဇင်နဲ့ချီတဲ့မြို့တွေမှာလည်းစံကျင်ကံကွက်မှုတွေတိုးလာခဲ့ပါတယ်။ Idlib နယ်ဟာ El Nusra သဘုံအဖွဲ့ရဲ့အမာခံဒေသဖြစ်ပြီး Jihad အဖွဲ့နဲ့သူ့ရဲ့အဖွဲ့ခွဲဖြစ်တဲ့သဘောထားတင်းမာတဲ့ Islamic တွေက2015ခုနှစ်မတ်လကတည်းကတင်ပိုက်ထားခဲ့တာပ
ါ။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကိုမနစ်ကအအောင်မြင်မြင်ချင်းပါခဲ့ပြီးတဲ့နောက်မှာ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့အယက်သားအစိုးရအသစ်တက်လာတာကို Elders လို့ခေါ်တဲ့ကမ္ဘာထင်ပေါ်ကျော်ကြားသူတွေဝိုင်းရနိုင်ငံကြီးခေါင်းဆောင်ကြီးတွေပါဝင်တဲ့အဖွဲ့ကကြိုဆိုလိုက်ပါတယ်အခုချိန်ဟာမြန်မာနိုင်ငံအတွက်ထူးခြားတဲ့သမိုင်းမှတ်တမ်းစိုက်ထူးချိန်ဖြစ်တယ်လို့ Elders အဖွဲ့ရဲ့ဥက္ကဋ္ဌ Mr. Kofi Annan က April 1ရက်အစိုးရအသစ်တက်လာတဲ့နေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်နိုင်ငံငြိမ်းချမ်းသာရပြီးအမျိုးသားပြန်လည်တည်မြဲရေးလှုပ်ဆောင်မှုသမရဦးထင်ကျော်နဲ့ NLD ခေါင်းဆောင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးတယ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်တို့ရဲ့ဂရီးပေးပြောကြားချက်တွေအတွက်ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့နိုင်ငံဒီမိုကရေစီရှောက်လှမ်းရင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုနဲ့အရှိတီတန့်အောင်တိုင်းရင်းသားမိတ်ဆွေတွေနဲ့လက်တွဲဆောင်ရွက်သွားဖို့အားပေးပါတယ်လို့ပြောပါတယ်။အာဏာလွှဲပြောင်းမှုချောမွေ့စေဖို့အတွက်ဦးသိန်းစင်အစိုးရနဲ့စစ်ဘက်အာဏာပိုင်တွေရဲ့လှုပ်ဆောင်ပေးမှုတွေအတွက်လည်း Elders အဖွဲ့ကဂုဏ်ပြုကျေးဇူးတင်ကြောင်းပြောပါတယ်။Elders အဖွဲ့အနေနဲ့မြန်မာလူထုအတွက်ဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့အနာဂတ်ဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ပုံဖော်နေကြတဲ့အစိုးရအသင်းနဲ့နိုင်ငံတွင်းတခြားအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံသွားနိုင်မှုမျှော်လင့်နေတယ်လို့လည်းဆိုပါတယ်။2009ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ Elders အဖွဲ့ဟာကမ္ဘာတဝန်းငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးကိစ္စရပ်တွေမှာပါဝင်ကူညီနေတဲ့ဩဇာကြီးတဲ့အဖွဲ့တစ်ဖွဲ့ပါ။ဒေါက်ဆန်းစုကြည်ကိုဂုံလူဆောင်ဖွဲ့ဝင်ဖြစ်နေတတ်မှတ်ပြီးသူနေရင်ချဲချုပ်ကြခံရခြင်းတွေမှာအဖွဲ့အစည်းဝေးတိုင်းမှာခုံအလွတ်တစ်ခုထားပြီးဂုံပြုခဲ့တာပါဒေါက်ဆန်းစုကြည်ဟာ2012ခုနှစ်လွှတ်တော်မှာတာဝန်ဆထမ်းဆောင်ချိန်မှာဂုံလူဆောင်ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့ပါတယ်
ထိုင်းနိုင်ငံစစ်တပ်အနေနဲ့ရာဇဝတ်မှုတွေကိုတာဝန်ယူကန်တွယ်ရပါဝင်လုပ်ပိုင်ခွင့်တွေကိုထိုင်းဆိုရကပို့ပေးလိုက်ပါတယ်။နိုင်ငံတော်ဝန်ရာဇဝတ်ခိုင်းကြီးတွေနဲ့ပြစ်မှုကျူးလွန်သူတွေကိုနှိမ်နင်းရေးအစိုးရကစတင်လှုပ်ဆောင်နေချိန်မှာပဲစစ်တပ်ကိုအခုလိုလုပ်ပိုင်ခွင့်အာဏာတွေပို့ပေးလိုက်တာပါ။ဒါပေမဲ့လည်းအခုလုပ်ပိုင်ခွင့်အစ်စ်တွေကနေမတရားလုပ်တာတွေဖြစ်လာနိုင်ပြီးအစိုးရကိုဝေဖန်သူတွေလည်းဒီဥပဒေရဲ့ပြစ်မှတ်ဖြစ်လာနိုင်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကဆိုရင်ကြောင်းပြောကြပါတယ်။ဒီသတင်းပတ်ထုတ်ပြန်တဲ့အမိန့်သစ်အရစစ်ဖက်တာဝန်ရှိသူတွေအနေနဲ့ရှာဖွေရေးလုပ်တာပိုင်ဆိုင်ပစ္စည်းတွေတင်စီတာငွေကြေးအလွှဲပြောင်းလုပ်တာတွေကိုဆိုင်းငံ့တာတန်တရားရှိသူတွေပြပခီးသွားလာခွင့်တားဆီးတာစတဲ့လုပ်ပိုင်ခွင့်တွေနဲ့ရာဇဝတ်မှုနှိမ်နင်းရေးအရာရှိတွေအဖြစ်ဆောင်ရွက်နိုင်ကြတော့မှာပါဒီအမိန့်အရ လောက်ဆောင်နိုင်တဲ့ရာဇဝတ်မှုတွေထဲမှာလူမှောက်ကိုကုန်ကူးမှုလိန်လယ်မှုအတရေဖြတ်မှုလောင်းကစားမှုလူဝင်မှုကြီးကြပ်ရေးပြည်တစားမှုအကောက်ခွန်မှုအစမတန်အတိုးယူပြီးငွေချိမှုလက်နက်ခဲယမ်းမှုစတဲ့ရာဇဝတ်ပြစ်မှုပေါင်း20ကျော်အကျုံးဝင်ပါတယ်။အခုဥပဒေအရပြစ်မှတ်ထားတဲ့လူတွေထဲမှာရဲနဲ့စစ်ဖက်အရာရှိတွေလည်းယာနဲ့ချီပါဝင်နေတယ်လို့လည်းဒုတိယဝန်ကြီးချုပ်ပရာဝတ်ဝေါန်ဆူဝန်ကပြောပါတယ်။ရဲတပ်ဖွဲ့မှအင်အားနည်းနေတာကိုစစ်ဖက်တာဝန်ရှိသူတွေနဲ့ဖြစ်ဆွတ်တာဝန်ပေးဖို့အစိုးရအနေနဲ့လိုအပ်တယ်ဆိုပြီးအခုလုတ်ပိုင်ခွင့်အမိန်ပေါ်မှာဒုတိယဝန်ကြီးချုပ်ကအကာအကွယ်ပြောဆိုပါတယ
်။ပိုလီယိုအကျောသင်ရောဂါတိုက်ဖျက်ရအခုအောင်မြင်နေပေမဲ့ပြန်ကောင်းထောင်လာပြီးနောက်မျိုးဆက်တစ်ကိုအန်တီပေးနိုင်ပါတယ်။ဒါကြောင့်ပိုလီယိုရောဂါအမြင့်ပြန်ခြေမုံးမဲ့ကာကွယ်ဆေးတွေမှာထည့်ပြီးတုံ့နိုင်မဲ့ပိုလီယိုမျိုးစိတ်တစ်ခုရအောင်သုတေသနပညာရှင်တွေကတီထွင်ခဲ့ကြပါတယ်။မနစ်က2015ခုနှစ်မှာကမ္ဘာတဝန်းပိုလီယိုရောဂါဖြစ်ပွားသူပေါင်း84ဦးရှိပြီးဒီရောဂါပြန်ကင်းစင်ဖို့အတွက်ကလေးငယ်တွေကိုပိုလီယိုရောဂါကာကွယ်ဆေးဆက်ပြီးထိုးပေးခဲ့တာပါ
။မွတ်စလင်ယောက်ျားတွေကသူတို့အမျိုးသမီးတွေကိုကာရှင်းချင်ရင်ကွာရှင်းလိုက်ပြီလို့အဓိပ္ပာယ်ရတဲ့တာလက်လို့သုံးချိန်ပြောရုံနဲ့တရားဝင်ကွာရှင်းခင်ပြုထားတဲ့အစ္စလာမစ်မိသားစုဥပဒေကိုအိန္ဒိယတရားရုံးချုပ်ကစီစဉ်နေပါတယ်ရှင်။ဒေါက်ခင်မြတ်တက်နဲ့မက်ခွာညူတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါရှင်။မကြခင်မှာတော့ရန်ကုန်တိုင်းအစိုးရအဖွဲ့အစ်ကဒီနှစ်မှာကြောက်ရွံ့မဲ့တကြံအတွက်ရေကစားမန်ဒတ်တွေကိုခွင့်မပြုတာဘာကြောင့်လဲဆိုတာကိုတင်ပြဖို့ရှိပါတယ်။အခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်မဲ့သတင်းကိုပြောပြမှာပါ။တိုင်းပြည်ရဲ့အမြင့်မားဆုံးယာတုဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဒေါအောင်ဆန်းစုကြည်ကိုခန့်အပ်ဖို့လွှတ်တော်ကကြိုးပမ်းနေတာဟာလူထုဆန္ဒကိုအကောင့်ထဲဖော်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။လွှတ်တော်ထဲမှာဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဥပဒေပြုခန့်အပ်နိုင်ဖို့ကြိုးပမ်းရမှာသဘောထားကွဲလဲမှုတွေရှိနေတာပါ။မနေ့တောက်ကြနေ့ကအမျိုးသားလွှတ်တော်မှာဒီဥပဒေချမ်းကိုစစ်တပ်ကိုယ်စားလှယ်တွေနဲ့တိုင်းသားပါတီတချို့ကကန့်ကွက်ခဲ့ပါတယ်။လူပုဂ္ဂိုလ်တဦးကပဲဥပဒေပြုရေးအုပ်ချုပ်ရေးတရားစီရေးဆိုတဲ့နိုင်ငံတော်အချုပ်အခြာအာဏာ၃ရပ်လုံးမှာပါဝင်နေတာကြောင့်အပြန်အလှန်ထိန်းချုပ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့တပ်မတော်ကိုယ်စားလှယ်ဗိုလ်မှူးချုပ်ခင်မောင်အေးကအမျိုးသားလွှတ်တော်မှာအခုလိုတင်ပြသွားပါတယ
်။ဝေဒီဝေချင်ခံမှုရဲ့အဓိကအခြေခံမှုတရားဖြစ်တဲ့ပုံမှန်၁၁ကာကြီးပါ။ပါတီအမည်ဖော်ပြထားတဲ့လူပုဂ္ဂိုလ်တဦးကဥပဒေပြုရေးနဲ့အုပ်ချုပ်ရာနာနှစ်ရလုံးကိုအနှံနဲ့သဘောတည်းရောက်နေခြင်းနိုင်ငံတော်အချုပ်အခြာအာဏာရဲ့ခက်မှသုံးပြဖြစ်တဲ့ဥပဒေပြုရေးအာဏာအုပ်ချုပ်ရာနာနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်သမျှပိုင်းခြားသုံးစွဲခြင်းနဲ့အချင်းချင်းအပြန်အလှန်ထိန်းချုပ်ခြင်းတို့ပြုလေဆိုတဲ့ပြဋ္ဌာန်းချက်ကိုထိခိုက်ပြပြစေခြင်းယခုဥပဒေကျမ်းပါပြဋ္ဌာန်းချက်များရဲ့အနှစ်အဓိပ္ပာယ်တွေဟာဝန်ကြီးဘုံခြေကဥပဒေရဲ့ခြေခံမှုများနဲ့ဆက်ကျင်ကွဲလွဲနေခြင်းတို့ကြောင့်ဥပဒေတရားဖြစ်ပြဋ္ဌာန်းမယ်ဆိုရင်ဝန်ကြီးဘုံခြေကဥပဒေနဲ့ညီညွတ်စေရန်ပြင်းစင်ရေးဆွဲသည့်ပြီးမှသာပြဋ္ဌာန်းတင်ပါကြောင်းတင်ပြရင်ဒီကုန်းချုပ်ရပ
ါဒါပေမဲ့လေဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်မဲ့ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တာမရှိသလိုကွဲလဲမှုလည်းမရှိဘူးလို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းက VOE ကိုပြောပါတယ
်အဓိကတော့အတိုင်ပင်ခံအကြံပေးဆိုတာရာ2008ဖွဲ့စည်းပုံနဲ့မစန့်ကျင်စီပဲဆိုတာဒါချုပ်ထားတဲ့ကိစ္စလေရနော်ကြံပေးအဖွဲ့ဆိုရင်လည်းအဖွဲ့လိုက်ဆွေးနွေးကြတယ်ပြောကြဆွေးကြဆိုတော်တော်လေးခီမပေါက်နိုင်ဘူးနော်အတူချင်းကိုတာဝန်ပေးရတယ်သူကဒီဒီပြည်အောင်စုလွတ်တော်ကိုသူကတာဝန်ခံရမယ်ဆိုတာလည်းသူချုပ်ထားတယ်ရှိပါတယ
်ဒါဆိုရင် NLD အစိုးရအဖွဲ့မှာဝင်ကြီးတာဝန်တွေအပြင်ပါတီဥက္ကဋ္ဌဖြစ်ပါဆက်ပြီးရှိနေမှာဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်ဖို့ဘာကြောင့်လိုအပ်ပါသလဲဥပဒေကြမ်းရေးဆွဲရေးမှာကုညီဆောင်ရွက်ခဲ့တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကအခုလိုပြောပါတယ
်။ရည်ရချက်ကဘာလို့ဆိုတော့တောင်ဆာစစ်ကြီးဟာတကယ်တကယ်တော့ကျွန်တော်တို့ရဲ့ဒီမိုကရေစီကြီးရာခေါင်းဆောင်မင်းဗမာပြည်ဒီမိုကရေစီလမ်းကြောင်းမှာပေါ်ရောက်ဖို့ဥဆောင်မှုပေးခဲ့တဲ့ပုဂ္ဂိုလ်ပဲ။ဆိုတော့လေဒီပုဂ္ဂိုလ်ဒီတောင်ဆာစစ်ကြီးဒီမြတ်စွာအနန္တခံခဲ့ပြီးတော့မှအချိန်ကြီးဘဝတွေကိုရင်းပြီးတော့မှဒီမိုကရေစီနိုင်ငံတော်ထူထောင်ရေးကိုဆောင်ရွက်ခဲ့တော်လည်းပဲအထက်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်နိုင်ငံတော်ရဲ့အထုပ်အိတ်ပုဂ္ဂိုလ်ဖြစ်တဲ့သမဏယာတုကိုရယူလို့မရဘူးဖြစ်တယ်။အဲ့တော့ဒီလိုအနေအထားမျိုးမှာအခုဒီဝင်ကြီးဆိုတဲ့ယာတုဟာတိုက်ပြည်အတွက်အလုံးလို့ကိုသူယူထားလို့မျိုးလို့ကျွန်တော်တို့ဟာဒီတဲ့ကြီးမြင့်တဲ့ယာတုတွေကိုတော့သူ့ကိုပေးအပ်တဲ့နယ်လို့သဘောရတယ်။ဒါပြည်သူတွေဘက်ကဆန္ဒပါ။အဲ့တော့အဲ့ဒီလိုကျွန်တော်တို့ဆန္ဒရှိတော့အဲ့ဒီပြည်သူတွေရဲ့ဆန္ဒကိုသိတဲ့ပြည်တော်စုလွတ်တော်ကနေအခုလိုတော့ဆန်းစုကြီးကိုအတိုင်းမှာပုဂ္ဂိုလ်ဖြစ်ခန့်တာပါပဲ။
ဒေါက်ဆန်းစုကြည်ရဲ့တာဝန်လုပ်ပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုဥပဒေအရပြဋ္ဌာန်းထားတာကိုတော့အခုလိုဆက်ပြီးဥက္ကဋ္ဌကပြောပါတယ
်။ဆိုတော့နိုင်ငံတော်ရဲ့အတိုင်းအမြင်ကပုဂ္ဂိုလ်လို့ဆိုတဲ့အတွက်ဒါအင်မတန်ကြီးမြင့်တဲ့ယာရုဖြစ်တယ်။သမရတော်လည်းကောင်း၊နော်ဆက်တော်ဘက်ကတော့လည်းကောင်း၊တိုင်းပြည်ရဲ့ရှေ့ရေးအတွက်အကြံဉာဏ်လိုချင်ရင်အကြံဉာဏ်တောက်ခံနိုင်တယ်။သူကလည်းပဲအကြံဉာဏ်ပေးစင်တယ်လို့ယူဆလို့ရှိရင်အကြံဉာဏ်ပေးလို့ရတယ်။အဲ့တော့ဒီလိုအကြံဉာဏ်ပေးတာကိုနာခံပြီးတော့တက်ပြီးတော့ရအောင်လုပ်ပါမယ်ဆိုရင်ဖြစ်ပြီးဟာချင်းတို့အတွက်မှာပုံပြိုးတိုးတက်လာမှာပဲနိုင်ငံတကာကဒီလိစားစားဆက်ဆံခါတဲ့တိုင်းပြည်ဆိုတဲ့ပုံရိပ်မျိုးကိုကျွန်တော်တို့ရလာမှာပဲ
အရင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့အခုလိုမျိုးပုံကိုတဦးတည်းကိုပဲခန့်အပ်တာမျိုးမဟုတ်ပဲတမရရဲ့အကြံပေးအဖွဲ့ဆိုတာမျိုးရှိခဲ့တဲ့အကြောင်းဦးကောင်သိန်းကပြောပါတယ
်အကြံပေးအစံနိုင်ငံဆိုတာကဒါပြီးခဲ့တဲ့အစိုးရလက်ထက်ဒီမှာလဲဖားခဲ့မှုတာရှိပါတယ်နော်အဲ့တော့အခုလဲကျွန်တော်တို့ကဒါအတိုင်းမင်ကန်ဆိုတဲ့သဘောကိုအဖွဲ့ကြီးလိုက်မထားခွင့်နဲ့တူးချင်းပေါ်ထားကြရခြင်းအခီးရောက်မယ်လေလို့ကျွန်တော်ယုံကြည်တယ်ပေါ့လေနော
်နိုင်ငံတော်ရဲ့အတိုင်းမင်ကန်ပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းမှာတော့သူ့ရဲ့ယာရုတက်တန်းဟာသမရယာဒူးတက်တန်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်မကြာခင်မှာတော့တိုင်းနယ်ပြည်နယ်အစိုးရအသစ်တွေစတင်တာဝန်ယူနေပြီဆိုတဲ့အကြောင်းကြားမှာပါအခုဒီပြည်ထောင်စုအစိုးရအသစ်ရဲ့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကတော့မနေ့ကဝင်ကြီးဌာနသူ့ရဲ့နိုင်ငံခြားရေးဝင်ကြီးဌာနကိုတွားရောက်ခဲ့ပြီးသက်ဆိုင်ရာဦးစီးဌာနကအကြီးအကဲတွေကနေပြီးတော့လုပ်ငန်းဆောင်ရွက်မှုအခြေအနေတွေကိုဒေါက်ဆန်းစုကြည်ကိုတင်ပြခဲ့ပါတယ်ဒီအကြောင်းကိုတော့ကျမတို့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့မနေ့9နာရီခွဲအချိန်ကနိုင်ငံခြားရေးဝင်ကြီးဌာနကိုတွားရောက်ခဲ့တာဖြစ်ပြီးဝန်ကြီးဌာနကဦးစီးဌာနခုနှစ်ခုကတာဝန်ရှိသူတွေနဲ့တနားရီလောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်လင်းကအခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်တဲ့ဦးစီးဌာနကြီးကျယ်တွေကိုတွေ့တဲ့ပွဲပါကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနဦးစီးဌာနရဲ့လုပ်တာတဲ့လုပ်တွေကိုကျွန်တော်တို့တင်ပြပါတယ်တင်ပြတဲ့နေရာမှာကျွန်တော်တို့ဗာဆက်လုပ်ဖို့ဆိုတဲ့ဟာတွေတူတန်းညွန်ရပါတယ်ဟုတ်နိုင်ငံပေါ်သစ္စာရှိဖို့ဆိုတဲ့ဟာအလုပ်ကိုကြိုးစားလုပ်ဖို့ဆိုတဲ့ဟာကိုပြောရပါမယ်
။အစိုးရအသစ်လက်ထက်မှာနိုင်ငံခြားရေးဝန်ကြီးဌာနကတန်တမန်တွေနဲ့တန်အမတ်တွေအပြောင်းအလဲရှိနိုင်မယ်လို့လည်းပြီးခဲ့တဲ့လပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့တန်တမန်တွေပြောင်းလဲခန့်အပ်မယ်ဆိုတာကိုတော့မဆွေးနွေးခဲ့ကြကြောင်းဦးအောင်လင်းကပြောပါတယ
်။ဒီကိစ္စမပြောရပါဘူး။ဒီနေ့ကလုပ်ကိစ္စပဲပြောရတာဖြစ်ပါတယ်။
နိုင်ငံခြားရေးဝန်ကြီးဌာနကအငြင်းစားဒုတိယညွှန်ကြားမှုဦးမြထွန်းကတော့အစိုးရအသစ်အနေနဲ့အရင်အစိုးရအဆက်ဆက်ကျင့်သုံးခဲ့တဲ့လွတ်လပ်ပြီးတက်ကြွတဲ့ဗမလိုက်တဲ့နိုင်ငံခြားရေးမူဝါဒကိုဆက်လက်ကျင့်သုံးဖို့ကိုထောက်ခံကြောင်းနဲ့အထူးသဖြင့်အင်အားကြီးတရုတ်နဲ့အိန္ဒိယအကြားမှာထိန်းချုပ်ဆောင်ရွက်ဖို့ဟာအရေးကြီးကြောင်းပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအတွင်းအပြောင်းလဲနဲ့ပတ်သက်လို့တော့ဦးမြထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံခြားရေးဝန်ကြီးဌာနရဲ့အလုပ်လုပ်တဲ့လူစင်ကာပူလိုမယ်ရီတိုကရေစီကောင်းပါဆက်ဆက်တမန်လုပ်တဲ့လူတွေကိုဟဲ့လားစီရန်တင်ပြီးတော့မလုပ်နိုင်တဲ့လူကိုဖိတောက်ထုတ်တဲ့နီးရအကောင်လူပဲလို့ကျွန်တော်တို့မြင်နေပေါ့ဗျာပေါ်တော်တဲ့လူတွေရှိရောနိပုတ်နိပုတ်တစ်စံမဟုတ်ဘူးဗျာဟိုလုပ်ပိုင်နေရှိတဲ့လူကနိပုတ်တစ်စံကိုတာမာညာဘာညာဝယ်ဆွဲချက်ဆွဲချက်ပြီးတော့ပို့စ်တီးပြီးတဲ့အမျိုးကိုမလုပ်ရင်တော့အကောင်လုံးပေါ့ဗျာ top to down စနစ်ကိုတက်နေလို့ရရှော့ထားပြီးတော့ bottom up စနစ်ကိုလုပ်ရင်ကောင်းမယ် bottom up policy မျိုးကိုတင်ပြဖို့အကွင့်အလမ်းပေးဖို့ကောင်းပါတယ
်ဒေါက်တာဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဌာနအပြင်သမရယုံဝန်ကြီးဌာနပညာရေးဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတွေမှာလည်းပြည်တော်စုဝန်ကြီးအဖြစ်တာဝန်ယူထားတာဖြစ်ပါတယ
်ဒါကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်ပြည်တော်စုအစိုးရအပါအဝင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့အစ်တွေဟာမနေ့ကစပြီးတော့အုပ်ချုပ်ရေးတာဝန်အရရက်ကိုစတင်တာဝန်ယူနေပါပြီ။ဒါပေမဲ့တချို့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာတော့ဒီအပြောင်းလဲဟာစနစ်တကျမဖြစ်ခဲ့ပါဘူး။ကိုရဲနိုင်ကအသေးစိတ်ကိုပြောပြမှာပါရှင
်။သမရအသစ်ဦးထင်ညော်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအစိုးရအသစ်တာဝန်တွေကိုတရားဝင်စတင်လိုက်တဲ့အချိန်မှာပဲပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေရဲ့ဝန်ကြီးချုပ်တွေလည်းကျန်းသက်စွာချိန်ဆပြီးတော့အစိုးရတာဝန်တွေကိုစတင်လာကြပါတယ်။ ဒါပေမဲ့လည်းသခိုင်းတိုင်းအပါဝင်ပြည်နယ်တိုင်းဒေသကြီးတချို့မှာတော့တာဝန်အလွှဲပြောင်းတွေကိုအရင်အစိုးရကတည်တည်ချာချာရှင်းရှင်းလင်းလင်းလွှဲပြောင်းတာတွေမရှိခဲ့ပါဘူး။အစိုးရတာဝန်တွေကိုစနစ်ကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တက်ဒေါက်တာဇော်မြင့်မောင်က VOA ကိုအခုလိုပြောပါတယ်
။ဆက်ကိုရဲ့နေ့နေ့ကင်းပိုင်းလောက်မှာ60ရက်နေ့လွှဲပြောင်းပါမယ်ဆိုပြီးတော့တော်တော်မြင့်ကြားရေးမှုကြီးကိုသူဖုံးဝင်လာတော့ပေါ့နော်။ဟုတ်ပြီအဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တွေ့မယ်ပေါ့ကျွန်တော်ပြင်ဆင်တာလည်းဒါပေမဲ့တော်တော်မှကျွန်တော်ဆက်ပြီးအလုံးလုံးနေတယ်ညနေ၄နာရီကျတော့ဘာသတင်းပြောင်းဝင်လာလဲဆိုတော့ဩသမရယုံကဘာညွန်တဲတဲမှမရှိတဲ့အတွက်မလွှဲတော့ပါဘူးပေါ့ဒီတိုင်းပဲထားသွားမယ်ဆိုတဲ့သဘောမျိုးပြောတာပေါ့နော်အလွှဲပြောင်းနေပါလိမ့်မရှိဘူးဆိုလို့ရှိရင်30ရက်နေ့သမရအကြီးကျန်းကျိန်အောင်ကျွန်တော်တက်မယ်ညစာစားဝတ်တက်မယ်ပေါ့နော်အဲ့တော့ကျွန်တော်ညစာစားဝတ်ပတ်တက်ပါတယ်31ရက်ပြန်လာလိုက်တဲ့အခါကျတော့တိုင်းဖြူဥချိုရီမူကသူလာပြီးတော့ရှင်ရင်နဲ့ဒါဆွဲပြီးသားဖြစ်သွားတယ်ဆိုတဲ့သဘောပါပဲတဲ့သူလာပြီးတွေ့တာနော်သူစီရုံးကိုလာထိုင်လို့ရပါပြီဆိုပြီးတော့ကျွန်တော်တို့ပြောတယ်30ပြည့်နေမှာကျွန်တော်တန်းတင်ပြီးနေစိတ်မှာဒီနေ့ကျွန်တော်အဲ့ဒါစပြီးတော့ရုံးပြန်ထိုင်တော့လာပေါ့နော
်ဒါဆိုရင်ဆရာအနေနဲ့အရင်အစိုးရအဖွဲ့ကဝန်ကြီးချုပ်နဲ့လူချင်းတွေ့ပြီးတော့တာဝန်တွေလွှဲပြောင်းတာမျိုးမလုပ်လိုက်ရဘူးပေါ့
တကူမှမဖြစ်ခဲ့ပါဘူးကလက်ဆွဲလည်းမလုပ်ဆက်လိုက်ရပါဘူးကျွန်တော်ကိုယ်တိုင်လည်းသူ့ကိုတစ်ခါမှမတွေ့ဘူးပေါ့သူလည်းကျွန်တော်တစ်ခါမှတွေ့ဘူးလိုက်မှာမဟုတ်ဘူး
အခုလိုအစိုးရတာဝန်တွေကိုစနစ်ကျလွှဲပြောင်းခြင်းမရှိတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာရန်မျိုးသိန်းကတော့အခုလိုဝေဖန်လိုက်ပါတယ်
ဒီမှာစီရင်ဆက်နေမှာအစိုးရအဖွဲ့အစည်းတောင်းမှာအစိုးရဟောင်းနေလဲအစိုးရတိတ်ကိုမစနစ်တကျစီရင်စခန်းကြီးအနေနဲ့တကွာပေါ့လေလူကိုယ်တိုင်လွှဲပြောင်းပေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီလိုလွှဲပြောင်းပေးတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်အများအဖြစ်အစိုးရတိတ်အနေနဲ့ဟိုစီရင်စရာတွေနောက်အထောက်အထားတွေတွေ့ရှိချက်တွေကိုစနစ်တကျပြန်လဲတုံးတက်ပြီးလာဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့နောက်တစ်ချက်တွေ့တာတော့ဗာလဲဆိုတော့အခုတက်တလို့ပေါ့လေအစ်မအားဖြစ်ချင်းနေဆိုလို့ရှိရင်အစိုးရဟောင်းတဲ့အစိုးရပြည်အာဏာအလွှဲပြောင်းအောင်အစင်ပြေပြေချိုးချိုးမွေ့မွေ့ရှိနေတယ်လို့အစ်မအားဖြစ်သဘောရပြီမဲ့လို့တကယ်အမြင့်တားသဘောအစွင်းသဘောမှလို့အစိုးရတင်းနဲ့အစိုးရဟောင်းအလွှဲပြောင်းမှာအစိုးရဟောင်းနေတဲ့စေတနာမှန်မှန်တာတွေနောက်ပြီးတော့ဟိုပြစ်တလို့ထုတ်ထည့်သွားတဲ့အနေအထားမျိုးတွေနောက်ဆုံးကကြဆွဲပြောင်းမှုမရှိတာတွေလည်းသိရပါတယ်ဗျာအခုနောက်ဆုံးဒီနေ့နဲ့နှစ်နာရီကြည့်ပေါ့လေအစိုးရအတွက်မှာတာဝန်ယူမဲ့ပြည်တော်စုမှန်ကြီးတွေနေဖို့နေအိမ်တွေဟာအစင်စစ်မဖြစ်သေးတဲ့အတွက်ကြောင့်မလို့ဟိုပြောင်းရှိပြီးနေထိုင်နိုင်တဲ့အနေအထားမျိုးမရှိအောင်တွေ့ရဒီနေအိမ်ကိစ္စအတိတ်အရေးကြီးတယ်လို့ပြောလို့မရပါဘူးလေအဲတစ်ဖက်ကဆက်ကြည့်မယ်ဆိုရင်တော့ဒါစေတနာမမှန်တာကိုကန့်နေတယ်လို့တော့ရှင်းပြရတော့မလို့ရပါတယ်
အခုဧပြီလ10ရက်နေ့ကစပြီးပြည်내နဲ့တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအားလုံးစတင်အသက်ဝင်ပြီးဆိုပေမဲ့လက်တွေ့အုပ်ချုပ်ရေးဘိုင်းကတော့ဝန်ကြီးချုပ်တွေကပဲကိုယ်တိုင်လှုပ်ဆောင်နေရဆဲရှိပါတယ်အတော်များများဒေသတွေမှာတော့ဝန်ကြီးအဖွဲ့တွေကိုအခုချိန်ထိဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
သမရသည့်ဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့အစည်းလုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှုပ်ဆောင်ချက်တွေပေါ့ကျွန်တော်တို့တော်ရရှင်တွေမြင်တဲ့ကောင်းကျိုးစိုးပြစ်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-9994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီနေ့စနေနေ့ညပိုင်းမှာတင်ဆက်မဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာမှာလည်းတော်ရရှင်တွေဖတ်ရှုနားဆင်နိုင်ကြပါတယ်။လိပ်စာကတော့ VOA Burmese Fun Page ဖြစ်ပါရရှင်။စာလုံးပေါင်းက VOA BURMESE FAN PAGE ဖြစ်ပါရရှင်။အခုတော့ရန်ကုန်တိုင်းအစိုးရတပ်အဖွဲ့ရဲ့သတင်းကိုပြောပြမှာပါ။ရန်ကုန်မြို့မှာစီးပွားဖြစ်ဆောင်မဲ့တကြံရေကစားမန်တက်တွေကိုဒီနှစ်ခွင့်ပြုတော့မှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရအဖွဲ့ကနေမနေ့ကဆုံးဖြတ်လိုက်ပါတယ်။တကြံမန်တက်တွေမှာမူရစ်စေဝါသုံးဆွဲမှုတားမြစ်နိုင်ရေးအပါအဝင်တကြံကာလအတွင်းလိုအပ်တာထက်ရေဖြုံးတီးမှုကိုကာကွယ်နိုင်ဖို့နဲ့မြမရိုးရာအတာတကြံရဲ့ပုံရိပ်တွေကိုငကိုအတိုင်းဖော်ဆောင်နိုင်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ရှင်။ကိုညံဝင်းအောင်ကအသေးစိတ်ကိုပြောပြမှာပါ။
ရန်ကုန်တိုင်းအစိုးရကမဟာအတာတကြံပွဲတော်စီကားစွာကျင်းပနိုင်ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုအီဘီလာတရက်နေ့ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်ပြီးရန်ကုန်မြို့တော်စီမံသားရရေးကော်မတီဝင်တွေရန်ကုန်တိုင်းလွှတ်တော်ကရေးရာကော်မတီဝင်တွေပါတက်ရောက်ဆွေးနွေးခဲ့ကြပါတယ်။အရင်စေအစိုးရလက်ထက်ကလေးကလှုပ်လာကြတဲ့တကြံကာလအတွင်းစီးပွားဖြစ်လှုပ်ဆောင်နေတဲ့ ရည်ကစားမှန်းတပ်တွေဆောက်လုပ်ခွင့်ကို2016တကြံအတွက်ခွင့်မပြုတော့ဘူးလို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူရန်ကုန်လွတ်တော်ဗန္နာယီစီမံကိန်းနဲ့စီးပွားရေးရာကော်မတီဥက္ကဋ္ဌဒေါ်စန္နာမင်းကပြောပါတယ်
ဒီနှစ်တကြံဒီကျမတို့ငโกတုံးကလိုမျိုးစီးပွားရေးမန်တက်တွေရောင်းစားတဲ့မန်တက်တကြံတွေကိုခွင့်မပြုဘူးဟလာမိသားစုမန်တက်တွေလည်းလောက်တာမျိုးဖြစ်ရမယ်ကုမ္ပဏီတွေဆိုရင်လည်းကုမ္ပဏီတွေဟလာဝန်ထမ်းတွေစုပေါင်းပြီးတော့ကစားတဲ့မန်တက်မျိုးဖြစ်ရမယ်တစ်ကက်တွေရောင်းစားတဲ့စီးပွားဖြစ်တကြံလုပ်တဲ့ဟာမျိုးကိုလုံးဝခွင့်မပြုတော့ပါဘူးဆိုပြီးပြောတာဒါပေမဲ့ကျမတို့အစည်းအဝေးလုပ်လိုက်တဲ့အချိန်မှာတချို့မန်တက်တွေကတော့တဲ့ပြီးခဲ့တဲ့ကက်ဘိနက်ကခွင့်ပြုပြီးသားတွေဖြစ်နေတယ်တဲ့ဆိုတာကျမတို့ဒီနေ့မှသိရတယ်အဲ့လာကြောင့်လို့လေအွန်လိုင်းပေါ်မှာရောင်းစားလာပြီးဖြစ်နေတာရောင်းစားပြီးသားတွေဖြစ်နေတဲ့ဟာတွေကိုတော့ဘလို့စီးနင်းစည်းကမ်းနဲ့ထိမ့်မလဲပေါ့နော်ကိုခွင့်ပြုပြီးသားတွေဖြစ်နေတဲ့ဟာကိုတော့ဒီမှာတို့အနောက်နေကြရင်စီးဝေးလုံမယ်အဲ့ကိစ္စကိုတော့
အထူးသဖြင့်တော့ရန်ကုန်မြို့အင်းအားကံပတ်လန်းတစ်လျှောက်မှာဆောက်လို့လို့ရှိတဲ့စီးပွားပြည့်ရေကစားမန်တပ်တွေကိုဆောက်ခွင့်ပေးတော့မှာမဟုတ်ဘူးလို့ဆိုပါတယ်ဒီတမ်းမြစ်ချက်ကြောင့်မန်တပ်ဆောက်ဖို့ကြိုတင်စီစဉ်ထားသူတွေအတွက်နင့်နာမှုတွေဖြစ်ရတယ်လို့ကဘာအီလန့်မှာမြစ်တာရေစင်ရေကစားမန်တပ်ဆောက်လို့ဖို့လှုပ်ဆောင်နေတဲ့ကိုနေလင်းအောင်ကပြောပါလေ
ဟိုခပိုင်းနေတယ်မှာလဲကျွန်တော်တို့ကြံမန်းတက်ကနှစ်တိုင်းလောက်လာတာအပြင်းနစ်ကြမှာဒါဒီလိုကိုယ်ပိတ်လိုက်တယ်ဆိုတော့ကတော်တော်လေးတော့ခိုက်ဆုံးရှုံးမှုတွေကတော့များတယ်ဒါများတယ်ဆိုတော့ကျွန်တော်တို့နန်းတက်လုပ်တဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့စီရင်ထားတာလည်းရှိတယ် construction board တွေလည်းရှိတယ်ပြီးလို့ရှင်ပြီးလို့ storm system တို့အတားတွေပုံကားထားတယ်စီရင်ထားတာလည်းကျွန်တော်တို့တွေလည်းရှိတယ်ပြီးလို့ရှင်ကျွန်တော် ticket တွေထုတ်ဆောင်တာဒီချိန်မှာဒီလာကစားမယ်မန်းတက်မှာဒီလာကစားမယ်ဝယ်ထားတာရှိတယ်အရာတွေကိုကျွန်တော်ပြင်ရှင်းပေးရမယ်။ပြီးတော့ကျွန်တော်တို့ဆင်ရန်ချထားတဲ့ငွေတွေကပြန်ရမရဆိုတာမသိကြတော့ဘူး။ချိုးခိတာဒီမှာဆိုရှင်တရားတော်ဝင်ဆိုင်ရတာတွေအောင်ဖြစ်နိုင်တဲ့အခြေအနေမျိုးတွေတော့အရှိကောင်းရှိလာနိုင်တယ်ပေါ့နော်။ဒီတကယ်မှာဆိုရှင်ရေကားတဲ့လူတွေကတော့အရောက်ပေါင်းဆောင်လဲရှိပြီးတော့ကစားရတာကိုဒီလူတွေကိုရေသက်ခွင့်မပေးလိုက်ဘူးဆိုလို့ရှိရင်ကျွန်တော်လည်းတော့ကစားကြပါလေ
။ရန်ကုန်အစိုးရအဖွဲ့တည်းရဲ့ဆုံးဖြတ်ချက်ကြောင့်ရန်ကုန်တကြံဟာအရင်နှစ်တွေလိုမဟုတ်ပဲပုံသဏ္ဍာန်ပြောင်းလဲသွားနိုင်တယ်လို့ရန်ကုန်မြို့ကမတ်တင်မာဆိုးကပြောပါတယ
်။အရင်နှစ်တည်းကဟိုဒီလိုမျိုးစီးပွားပြည့်မန်တက်တွေရှိရတဲ့တကယ်တော့ပူစီအောင်ပေါ့နော်။ဒါပေမဲ့အခုဆိုးရတဲ့မှာအဲ့လိုမျိုးတကယ်အဲ့လိုမျိုးမန်တက်တွေလွတ်လပ်လပ်စီးပွားပြည့်လုပ်ခွင့်မပေးတော့ဘူးဆိုတော့နည်းနည်းတော့စီကားတာတော့ရုံးမယ်ဒါပေမဲ့လူငယ်တွေအဲ့လိုမျိုးခက်ရတဲ့ပေါ့။ဒီလိုရှိရင်ဟိုနော်မူးမြစ်တာတော့ထားပြီးအဲ့လိုမျိုးပေါ့နော်ဟိုဒီနေ့ဆိုရအိုးဒီချုပ်သေးရောနေသွားမယ်ဒါပေမဲ့တခုတော့ရှိရဟိုအဲ့လိုဖြစ်သွားလို့နည်းနည်းတည်းကွန်မတီဝင်ဆိုနေအဲ့လိုကိုမီတာစုမန်နဲ့မျိုးဟောဟိုကွန်မတီပေါ့နော်အဲ့လိုအတင်းဖွဲ့ရလုပ်တဲ့မန်နဲ့တရားကိုဒီကွန်ထန်နဲ့လုပ်ချမယ်လို့ထင်တယ်ဟိုစီးပွားပြည့်မန်နဲ့ဒီပေါ်မရှိတော့ပေမဲ့ကိုနီကွန်ထန်နဲ့တော့ပြောချမယ်ဒီမှာ
ဒီနေ့ရန်ကုန်တကြံမှာတန်ကြပ်ပြိုင်ပွဲတွေဆင်နွှဲခွင့်ပေးမှာဖြစ်တယ်လို့ဟိုအရင်မြမရိုးရအတာတကြံလူမျိုးပုံပေါ်လာအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါ်စနာမင်းကပြောပါတယ
်အဓိကကတော့ဘာလဲဆိုတော့ကျမတို့ငွေစေးဘွားနဲ့ပတ်သက်တဲ့ကိစ္စမျိုးတွေအဆမတန်ဖြစ်လာတာလေနော်ဟိုနောက်ပြီးတော့လိန်ကိစ္စနဲ့ပတ်သက်တဲ့ဟာတွေတကြံပုံစံမဟုတ်တော့ဘဲနဲ့ဟလာဒီတကြံမန်တရဲ့အောက်မှာအခန်းခါစနေတဲ့ဟာမျိုးတွေလည်းဖြစ်နေတာကတကြောင်နောက်တစ်ခုကကြတော့ကျမတို့ကဒီနှစ်မှာရေကိုအရန်ဖြုံးတီးမှုမလုပ်ချင်တဲ့ဟာနော်မနစ်ကဆို2015ကရေကားလမ်းပေါင်းဒေသတမ2တန်း3တွားလာဖြစ်တဲ့အတွက်ဒီနှစ်မှာအယ်မီနီယိုဖြစ်တဲ့အတွက်ကျမတို့ကရေကိုဟိုအဲ့လိုမျိုးမထိုင်နိုင်တော့ဘူးအဓိကနော်ဒီလိုမျိုးမွေးဆေးပွားကိစ္စလေးနဲ့ဒီတကြံမှာတရုတ်ပြက်ရင်ကျေးမှုတွေလည်းတအားပေါ်လာတာဖြစ်တဲ့အတွက်ရိုးရာရင်ကျေးမှုကိုပြန်လည်ဖော်ထုတ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒီလိုမျိုးဟာတွေကိုခွင့်ပြုမိတ်မပေးတာဖြစ်တယ်ပေါ့နော်အော်အဓိကကတော့ကျမတို့ကမြမရိုးရတကြံဆိုတဲ့ရိုးရရည်ကျေးမှုကိုထိမ့်သိမ့်တဲ့တကြံမျိုးကိုဖြစ်စေချင်တာပ
ါရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရေကစားမန်တပ်ကတော့အရင်နှစ်တွေလိုမြို့တော်ဝန်မန်တပ်ဆိုပြီးအမည်မတက်တော့ပဲရန်ကုန်မြို့တော်ဗဟိုမန်တပ်လို့သာအမည်ပေးပြီးမြို့တော်ခမ်းမရှိမှာဖွင့်လှစ်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အခုလို VOA မြန်မာပိုင်းရဲ့ထုတ်လွှင့်တဲ့ဒီမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကျမတို့ရုပ်သံအစီအစဉ်မှာလဲသောရရှင်ကြီးကြီးရှုနိုင်ကြပါတယ် Asia Set 7 ဂျိုဒူးကနေမြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရမှာပါ
I've been through numerous CBA negotiations and honestly not much has changed. We continue to be told
that American အမျိုးသမီးလက်ရွေးစင်ဘောလုံးသမားအဖွဲ့ကနေသူတို့လစာတိုးမြင့်ရေးတိုက်ပွဲဝင်နေတဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါရှင်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံတာနဲ့မက်ခွာညူတို့ကကောက်နှုတ်တင်ဆက်မှာပါရှင
်။ Britain နိုင်ငံထုတ် The Guardian သတင်းစာခေါင်းကြီးပိုင်းမှာမြန်မာအစိုးရအသစ်ပေါ်အမြင့်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရနဲ့စစ်တပ်အစိုးရဆိုပြီးအစိုးရနှစ်ယောက်ရှိနေတယ်။တရားနဲ့တရားလမ်းပေးပြီးမောင်းရလိမ့်မယ်။ပိတ်ဆို့ထားလို့မရနိုင်ဘူးဆိုတဲ့သဘောနဲ့ရေးသားထားပါတယ်။ဒီနှစ်ခုဘယ်အခါတပေါင်းစည်းစည်းဖြစ်မလဲ။တကယ်တော့ပေါင်းစည်းနိုင်ပါမလား။မကြာခင်မှာပဲအဖြစ်ပေါ်လာတော့မှာပါ။စစ်တပ်ရယူထားတဲ့ယာဒူအာနာတွေဟာပုံမှန်အစိုးရရန်တရားနဲ့အရင်ကတစားတည်းရှိနေခဲ့ပေမဲ့အခုတော့ဒေါင်ဆန်းစုတီနဲ့ NLD ကနေရာအများစုကိုဝင်ပြီးယူလိုက်ပါတယ်။ဒါပေမဲ့စစ်တပ်ကရယူထားတဲ့အာဏာအသိုင်းအဝိုင်းဟာဒေါအောင်ဆန်းစုကြည်ကိုဩဇာခံမလားသူတို့စစ်အာဏာပိုင်တွေကိုပဲစစ်ဆခံပြီးအတိုက်ခံအစိုးရတရားလိုလုပ်နေလေမလားဒါရီမဟုတ်သူတို့အကျိုးစီးပွားရေးကိုတွက်ပြီးဒေါအောင်ဆန်းစုကြည်ကိုနာခံလိုက်စစ်အာဏာပိုင်တွေအမင်းကိုနာခံလိုက်တလှည့်စီများဖြစ်လာလေမလားဆိုတာကတော့မေ့စရာဖြစ်နေပါတယ်အရသာအစိုးရနဲ့စစ်တပ်ပူးပေါင်းဆောင်ရွက်မှရနိုင်တဲ့အဓိကပြဿနာသုံးခုရှိပါတယ်ပထမတစ်ခုကတော့တိုင်းရင်းသားသဘုံတွင်နဲ့ပြည်လည်မှုရရှိရေးအပူတပြင်းလှုပ်ဆောင်ဖို့လိုအပ်နေတာပါဒုတိယတစ်ခုကလည်းတိုင်းရင်းသားဒေသတွေကိုဖက်ဒရယ်ပြည်နယ်အဆင့်ပင်မှသာတိုက်ပွဲကပြီးစုမှာဖြစ်ပါတယ်။ဒီလိုပြေးဖို့ကလည်းတိုင်းရင်းသားဒေသတွေကစစ်တပ်နောက်ဆုတ်ပေးရမှာဖြစ်ပါတယ်။ဖွဲ့စည်းပုံကိုပြန်ပြင်ရေးရမှာဖြစ်ပါတယ်။သို့တော်လည်းရခိုင်လူဖွဲ့ကြားဆက်ဆံရေးပြင်းထန်တင်းမာနေတဲ့နေရာတချို့မှာတော့အမိန့်နာခံတဲ့လုံခြုံရေးတပ်ဖွဲ့ဆိုတာတကယ်ရှိနေဖို့လိုအပ်ပါတယ်။တတိယတစ်ချက်ကတော့စစ်တပ်အကျိုးစီးပွားနဲ့အများကြီးဆက်ဆက်နေတဲ့ဒီကတာအနာဂတ်ကိုဒေါအောင်ဆန်းစုကြည်ကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ဒီကိစ္စတွေဟာမြန်မာနိုင်ငံမှာစီးလုံးညီညွတ်သောအစိုးရတရားစီရင်တောင်းမှခက်ခက်ခက်ခက်ဆောင်ရွက်မဲ့ကိစ္စတွေဖြစ်ပါတယ်။တကယ်လို့သာအရသာအစိုးရနဲ့စစ်တပ်ကလူတွေအတူတကွပူးတွဲမလုပ်နိုင်ဘူးဆိုရင်တော့ပူလို့တောင်ခက်ခဲပါလိမ့်မယ်လို့យေတာထားပါတယ်ခင်ဗျာ
။အိုဘားမားဆိုရအတွက်မြမအာနာလွှဲပြောင်းဟာတိမ်မဲဘော်ကငွေရောင်းအနာကိုလို့တင်စားထားတဲ့စောင်းပါရှင်မိုက်ဂွန်ဇာလက်စ်ရဲ့ Burma Transfer of Power Offers Real Silver Lining for Obama ဆိုတဲ့စောင်းပါကိုပြောပြခြင်းပါတယ်။သမ္မတအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒဟာအောင်မြင်မှုအနည်းကျဉ်တော့ရှိခဲ့ပါတယ်လို့အစချီထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်ရေးကနေအရင်အစိုးရနဲ့သဘောထားကွဲလွဲခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအဖွဲ့စည်းအာဏာလွှဲပြောင်းတာကိုမြင်ခဲ့ရပါပြီ။ဒါဟာနှာရှင်တွေဖြစ်ကြတဲ့ကျူဘာ၊တရုတ်၊ရုရှားနဲ့တခြားနိုင်ငံအသီးသီးအတွက်ဒီနေ့အစိုးရနဲ့သဘောထားကွဲလွဲသူဟာနောက်တစ်နေ့မှအာဏာလက်ဝယ်ရှိသူဖြစ်လာနိုင်တယ်ဆိုတဲ့သတိပေးချက်ဖြစ်ပါတယ်။တခုရှိတာကမြန်မာအစိုးရကနိုင်ငံရေးပြုပြင်ပြောင်းလဲလို့စိတ်ရှိကြောင်းပြသခဲ့ကြတာပါတကယ်တော့ဒေါအောင်ဆန်းစုကြည်အနေနဲ့အခုလိုအာဏာလွှဲပြောင်းနိုင်ဖို့ဆိုတာကအခုချိန်ထိလွယ်ကူလှတယ်လို့မရှိသေးပါဘူးဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရအဖွဲ့ကမတ်လ31ရက်နေ့ကပဲဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံအဖြစ်လွှတ်တော်တွင်မဲခွဲဆုံးဖြတ်နိုင်ခဲ့ကြပြီးသူ့ရဲ့အခမ်းအနားကိုတရားဝင်ဖြစ်စေမယ့်အစဉ်တွေစီတက်လှမ်းနိုင်ခဲ့ပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာလွှတ်တော်နဲ့အစိုးရကိုအကြံပေးလမ်းညွှန်ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာလွှတ်တော်နဲ့အစိုးရကိုအကြံပေးလမ်းညွှန်နိုင်ပါလိမ့်မယ်။ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးတွေအဖြစ်စစ်တပ်ကအာဏာကြီးကြီးမားမားရှိနေပါသေးတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကအမည်မဲ့စီးရင်တွင်ထားစေဗိုလ်ချုပ်ဟောင်းမြင့်ဆွေကိုဒုတိယသမ္မတအဖြစ်လက်ခံလာအောင်လဲသမ္မတဦးထင်ကျော်ကိုဖိအားပေးခဲ့ပါတယ်။စစ်စိုးရလက်ထက်ဆယ်စုနှစ်တွေနဲ့ချီပြီးနေအကျေချုပ်ကြခံခဲ့ရသူဒေါအောင်ဆန်းစုကြည်ရဲ့ဩဇာအရှိန်ဝါမြင့်တက်နေတာကိုစစ်တပ်အနေနဲ့လောလောဆယ်မှာဘာမှလုပ်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေတာကိုက အိုဘားမားအစိုးရအတွက်အ ਨੇ ဆုံးသောအခိုက်အတန့်အောင်မြင်မှုတစ်ခုဖြစ်လာခဲ့တဲ့ဆိုတဲ့အကြောင်းရေးသားထားတဲ့စာမားကို Forbes Magazine ရဲ့ online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။ဦးကျော်စန္ဒာနဲ့မက်ခွန်ညူတို့ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက P U L L pull ကဆွဲတာ A တခု F A S T fast ကလှင်တာမြန်တာ W O N E one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်နားဆင်ရမှာကတော့အမျိုးသမီးကဏ္ဍပါရှင်ဒီတစ်ပတ်မှာတော့ဒီ American အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေအကြောင်းပြောပြထားပါတယ်သူတို့ဟာအမျိုးသား American ဘောလုံးသမားတွေနဲ့ရှင်ရင်နဲပါတဲ့အခကြေးငွေရပြီးခွဲခြားဆက်ဆံခံနေရတာပါအခုလိုခွဲခြားဆက်ဆံခံရမှုကြောင့် American အမျိုးသမီးလက်ရွေးစင်ဘောလုံးသမား9ဦးကလစာဒန်းတူရရှိရေးအတွက် American ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုထားပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကပြောပြမှာပါရှင
် You can bend The timing is right. I think that we've proven our worth over the years. You know, just coming off of a
ခုကအကောင်းဆုံးချိန်လို့ကျွန်မထင်ပါတယ်။နှစ်ပေါင်းများစွာကျွန်မတို့ရဲ့အရေးသွေးတွေကိုတက်တေပြနိုင်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာဖလားစုကိုလည်းစုခူးနိုင်ခဲ့တယ်။ဒါပေမဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကြားလစွာကွာဟမှုကတိတ်ကြီးမားနေသေးပါ။ကျွန်မတို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့အမေရိကန်အမျိုးသမီးဘောလုံးလက်ရွေးစင်အသင်းကကက်ပတင်ကာလီလွိုက်ကပြောသွားတာဖြစ်ပါတယ်။အမေရိကန်အမျိုးသမီးဘောလုံးအသင်းကအားကစားသမား9ဦးလိုဖြစ်ကြတဲ့အသင်းကက်ပတင်ကာလီလွိုက်၊ဂိုးသမားဟော့ပ်ဆိုလိုအလဲတန်းလူမေဂန်ရက်ပိုနို၊ရှေ့တန်းလူဘက်ကီဆောဘရွန်နဲ့တိုက်စစ်မှုအလက်စ်မော်ဂန်တို့9ဦးကအမေရိကန်ကမ္ဘာအမျိုးသားဘောလုံးသမားတွေနေတူလစာခန်းစား권ရရှိကြဖို့ EEOC လို့ခေါ်တဲ့ဒန်းတူအခွင့်အရေးခန်းစား권ကော်မရှင်ထံကိုအခုလိုတိုင်ကြားစာပေးပို့လိုက်တာဖြစ်ပါတယ်။သူတို့အနေနဲ့အမေရိကန်ဘောလုံးအဖွဲ့ချုပ်နဲ့အလုသမသမဂ္ဂကြားဒီကိစ္စနဲ့ပတ်သက်လို့လက်ရှိညှိနှိုင်းနေပေမဲ့လို့လည်းတိတ်ထူးခြားမှုမရှိခဲ့ပါဘူးသူတို့ရဲ့ရှေ့နေဖြစ်တဲ့ Jeffrey Kessler က
These women are very disappointed in US soccer when they
American ဘောလုံးလောကမှာဒီအမျိုးသမီးတွေအနေနဲ့သိတ်ကိုစိတ်သက်ကြားခဲ့ကြပါတယ်အမျိုးသားတွေနဲ့ဒန်းတူခန်းစား권ရဖို့တောင်းဆိုတာကိုအတိတ်ပဲမရှိဘူးလို့ပြောခံခဲ့ကြရတယ်အဲ့ဒီလိုအခြေအနေမျိုးက1816ခုနှစ်တုန်းကတော့လက်ခံနိုင်စရာရှိပေမဲ့2016မှာတော့လက်ခံနိုင်မယ့်အခြေအနေမျိုးမဟုတ်တော့ပါဘူ
းအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားကို၃ချိန်တိုင်ဆုခူးခဲ့တယ်လို့လက်ရှိမှာလည်းအိုလံပစ်ဘောလုံးချန်ပီယံဆုရှင်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖြစ်တဲ့2015နှစ်တုန်းကကမ္ဘာဖလားဘောလုံးဘိုလူပွဲကိုဂျပန်အသင်းနဲ့ကစားတဲ့ပွဲဟာအမေရိကန်သမိုင်းမှာပရိသတ်အကြီးဆုံးပွဲဖြစ်ခဲ့ပြီးကြီးစုသူပေါင်းဟာ26တန်းရှိခဲ့တာဖြစ်ပါတယ်အမျိုးသားလက်ရွေးစင်ဘောလုံးအသင်းအနေနဲ့ကတော့ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတုန်းက quarter final အဆင့်ကနေမကျော်နိုင်ခဲ့ပဲ1930ခုနှစ်တုန်းကသာ တတိယနေရာချိတ်ခဲ့ဘူးတာဖြစ်ပါလေ။ဒါပေမဲ့လို့ဘောလုံးပွဲတွေကရတဲ့ဝင်ငွေကများလို့အခုလိုဝင်ငွေကွာဟမှုရှိတာလားလို့မေးစရာရှိပါလေ။အမေရိကန်ဘောလုံးအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရ2016ဧပြီလနဲ့2019မတ်လကြားအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကကစားမဲ့ပွဲတွေကနေဒေါ်လာ 18.6 တန်းဝင်ငွေရနိုင်စရာရှိပါလေ။တဖက်မှာတော့အဲ့ဒီကာလအတွင်းမှာပဲမြို့သားလက်ရွေးစင်ဘောလုံးအသင်းတွေကနေကစားတဲ့ပွဲစဉ်တွေကနေရရှိတဲ့ဝင်ငွေကတော့ဒေါ်လာ6တန်းပဲရှိတယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။လက်စားကွာဟမှုကတော့ဘယ်လောက်ရှိကြပါသလဲ။အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့အခြေခံလက်စားကတစ်နှစ်ကိုဒေါ်လာ8200ရှိပြီးသူချင်းငွေကစုစုပေါင်းဒေါ်လာ6900ရှိတာဖြစ်ပါတယ်။တဖက်မှာတော့အမျိုးသားတွေအနေနဲ့တပွဲကစားရင်နိုင်နိုင်ရှုံရှုံတဦးချင်းစီကိုဒေါ်လာ5000စီရကြပြီးနိုင်ခဲ့ရင်တော့စုချင်းငွေကတဦးချင်းစီလိုက်တပွဲကိုဒေါ်လာ18625ဒေါ်လာအထိရနိုင်တယ်လို့ဆိုပါတယ်လက်ရှိချုပ်ဆိုထားတဲ့စားကြုပ်အရကမ္ဘာဖလားပွဲတွေမှာအနိုင်ရရင်တော့အမျိုးသမီးအသင်းကတဦးချင်းစီလိုက်ဒေါ်လာ8500အထိရနိုင်ပါတယ်တဖက်မှာတော့အမျိုးသားအသင်းတွေကသာကမ္ဘာဖလားဘောလုံးပွဲမှာနိုင်ခဲ့ရင်တဦးချင်းစီနည်းနဲ့ဒေါ်လာ4သိန်းအထိစုကြည့်ရနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်အခုလိုတရားနီလမ်းမကျတဲ့လစာခံစား권ကွာဟလှတာကိုကြာရှည်တိမခံနိုင်တော့ပဲအမေရိကန်အမျိုးသမီးဘောလုံးသမား5ဦးတို့ကနေတမိုင်းတင်အခုလိုတရားဆွဲလိုက်တာဖြစ်ပါတယ်။Shui Le 8 Golden Gloves Sushin Pite Godama Hope Suluga.
I've been through numerous CBA negotiations and honestly not much has changed. We continue to be told we should be grateful just to have the opportunity to play professional soccer and to get paid for doing it. And in this day and age, you know, it's about equality, it's about equal rights, it's about equal pay and we're pushing for that and
Tomorrow nine American Bolong Phwe Chung ne Chain Paw Mya Swa Si Sat Khe Bi Me.ဘာမှမပြောင်းလဲခဲ့ပါဘူး။အမျိုးသမီးအားကစားအထူးသဖြင့်အမျိုးသမီးဘောလုံးလောကမှာကျမတို့တာဝန်ရှိတယ်လို့ယူဆလို့အခုချိန်မှာတရားဆွဲဖို့အတွက်ဆုံးဖြတ်လိုက်တာပါ။ဒန်းတူလစာရဖို့ဒန်းတူအခွင့်အရေးရဖို့နဲ့ဒန်းတူလေးစားမှုခံယူနိုင်မှုဖြစ်ပါတယ်
။2015ခုနှစ်ကကမ္ဘာဖလားဘောလုံးပွဲမှာအမျိုးသမီးအသင်းကရွှေတစိစုရရှိခဲ့တာဖြစ်ပြီးအသင်းကပတိန်ကယ်လီလွိုက်အနေနဲ့ဒီနှစ်ဇန်နဝါရီလကကျင်းပခဲ့တဲ့ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ရဲ့အကောင်ဆုံးအမျိုးသမီးဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကသူ့ရဲ့ပြောပြချက်တွေအပြင်သူ့ရဲ့ခြေစွမ်းနဲ့ပတ်သက်လို့ပြန်ပြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင်
။ But obviously as we all know I couldn't have done this without my teammates. It took all 23 players to win a World Cup.
အလုံးကြီးတဲ့အတိုင်းပါပဲ။ကျမအနေနဲ့ကျမအသင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူး။ကျမတို့အသင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးစုကိုကျမရရှိနိုင်ခဲ့တာဖြစ်ပါတယ်။ Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ကျမတို့အသင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီးအိုလံပစ်အမျိုးသမီးဘောလုံးချန်ပီယံဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ကျမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ကျမရဲ့နီးပြတွေဘောလုံးအသင်းအမှုတန်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမသိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးလက်ရွေးစင်အသင်းမှာလေဒန်လူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်ဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တမ်းမှာဂုဏ်ယူရဆုံးအခါသမယလို့ဆိုရမှာပါကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအကောင်ဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတယ်လို့ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကလည်းရွှေဘောလုံးစုနဲ့ငွေဖနှတ်စုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ
် There it is the golden ball to Carly Lloyd and this is interesting guys just the second American to win the golden ball
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်ဆုံးအမျိုးသမီးဘောလုံးဆုရှင်ဖြစ်စကားတင်စင်းမှာဂျပန်နိုင်ငံကလက်ရွေးစင်အမျိုးသမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကဆီလီယာဆာစစ်တို့နဲ့အတူအမီတင်သွင်းခြင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိ мян ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါတယ
် Well, I think it's just being mentally prepared. I think that's the biggest thing.
ကျမကတော့စိတ်ဓာတ်အားဖြင့်စဉ်သင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်။က Kukaya Apin, Sindin Pipugaro, Jaimabuimu, Sa Pubi Gera Pitalu, Set Tainduan, Naimu Male, Lu Adapibari, Dabime, Seda Apin, Jankaine, Amin Jere, Sindin Shire, Ayung Susai, Naimu Dragale, Yejibari.
Throughout my career, nothing's been handed to me. I've had to work for every single moment. I've had good
moments. ပြောရှင်နဲ့ချိန်တွေရှိတယ်လို့စိတ်ဆင်းရဲတဲ့ချိန်တွေစိတ်ဓာတ်ကြရတဲ့ချိန်တွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အောင်မြင်မှုရတဲ့အခါတွေလည်းရှိပါတယ်။အောင်မြင်မှုရတာတွေတဲ့ဆိုင်ဆုံးရှုံးမှုကတဆင့်ကျမတင်ကန်းစာပူရခဲ့တာပါ။ကျမတွေကတော့အချိန်တိုင်းမှာအဆိုးအကောင်းကမြေတိုင်းကြုံတွေ့နေရပြီလို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မအောင်ထားပြီးအဲ့ဒီအခက်အခဲတွေကို
ကြော်လွှားဖို့ကျမကြိုးစားခဲ့ပါတယ်လို့ကာလီလိုက်ကပြောခဲ့တာဖြစ်ကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူမြတ်ကန္တာကိုဤကုန်းချုပ်အပ်ပါတယ်ရှင်။ You can bend but never break me, cause it all. အခုဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်တင်မျိုးသက်ကတင်ပြမှာပါရှင်။
မြန်မာနိုင်ငံကြီးလက်ဒေသတွေမှာနေအောင်ကြီးကရတဲ့ဆိုလာရက်စက်မီတုံးနိုင်ဖို့အတွက်ကမ္ဘာပိုင်ရဲ့အကူအညီနဲ့လုပ်ဖို့စီစဉ်နေတဲ့ထက်ကအိမ်သုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမှရှိထိမ့်သိမ်းရင်အင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပါ။ဘာပါအိမ်သုံးစနစ်တွေပဲပေါ့နော်လုပ်နေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ရေရှည်ကမလုပ်သိမ်းဘူးပေါ့ကျွန်တော်
အိမ်တိုင်းမိလင်းမီလို့ပြောပြလို့ရပါဘူး။ကိုကသူကအစိုးရကဘာပါနေစနစ်ကျပြအောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျပြလအောင်တော့လုပ်နေတယ်ပေါ့နော်။ပတ်စံတွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်။တင်ရင်တင်ရင်သုံးတဲ့စနစ်ကလေးတွေကဘာလဲတူလဲဆိုတော့ကျွန်တော်တို့ငယ်ငယ်တော့လူကြီးသူမတွေကပြောတယ်ဒီကောက်ကိုချစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်သူကချစ်ကားလေးတစ်စင်းရရင်သွားကျင်ရလွတ်လပ်လာသွားလို့ရတယ်အဲ့တပြည့်ပြည့်နဲ့ဒီကားပျက်စီးလာတဲ့ခါမှာကျတော့ကိုယ်ပြန်ပြီးဒီရှည်ကြတော့ဒုက္ခပြေးလာတာပေါ့ဒီဟောတင်ရင်သုံးတဲ့ဆိုလာဟုံးစစ်စံဆိုတော့လေဇာမယ်ချက်ချင်းလက်ငင်းတော့အကျိုးရှိရင်ပဲရရှိမှာသုံးတဲ့လူတွေမှာတော့ဒီကျိုးမဖြစ်နိုင်တဲ့ပြင်ထိုးကျိုးကပို့ပြီးရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
အားကြောင့်လဲရှင်းပြပေးပါဆရာ
။အားကြောင့်လဲဆိုတော့ဒီမှာရောင်မာနေတဲ့လူမန္တလေးမှာမြို့ကြီးတွေမှာနေတဲ့လူကခလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ခလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လိုလဲပေါ့နော်။ဒီရွာလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပြလိုက်တယ်။ခလုတ်နှိမ့်ုံလည်းမရတော့ဘူး။သူကဒီစနေကြီးကြောင့်သူပြရမှာ။သူကသူကိုယ်တိုင်ထိမ့်ပေးရမယ်။အတကူရှိရင်ဘယ်နေရာပြည့်လဲဆိုတာသူလိုက်ရှာရမယ်။သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်။တော့ကဒီစနေဒီမှာအိကဘက်ထရီတုံးတယ်ဘက်ထရီကဖြည့်ကြည့်တယ်ဘက်ထရီကကြာခေမကောင်းဘူးပေါ့နော်အဲ့တော့အဲ့ဒါကိုပြေးလို့ရှိရင်ဘက်ထရီကတခင်ကျရင်သူပြန်လဲရမယ်ပေါ့နော်သူလာပြဆိုရင်လည်းသူကတက်ပြီးဖုန်းတွေပါတုတ်ပေးနေအောင်ပဲကျွန်တော်တို့ကမျိုးကြီးမှန်တဲ့လူကခလုတ်ပဲစိတ်နေဘာမှလုပ်ရမလို့အဲ့ခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတင်တယ်ပေါ့နော်နံပါတ်၁ကတော့အဲ့ဒီချက်ပေါ့နော်နံပါတ်၁ကတော့ဆိုလာမှာနှစ်ခုရှိရမှာတခုကလိုင်းပြီးနဲ့ပြီးတဲ့နေရာလူကြီးတွေမှာသုံးတဲ့စနစ်ရှိတယ်နောက်တခုကတော့လူညက်စစ်လိုင်းပြီးနဲ့ဝေးတဲ့နေရာပေါ့နော်အားများစုခံစားနေရတာအဲ့တက်ကိုဒီလိုနီးနဲ့ဒါလေးတွေပြေးတာပေါ့ပြေးတဲ့ဆိုရင်လည်းဒါလေးတွေမှာနှစ်မျိုးရှိတယ်တခုကတရင်ချင်းသုံးတဲ့နီးစနစ်ရှိတယ်နောက်တခုကပြောရချင်းဆိုပေါ့ရွာရေးစုပေါင်းပြီးတော့ညက်စစ်စနစ်တခုကိုစောက်ပြီးမှလုပ်တာမျိုးရှိတယ်အဲ့လိုစနစ်ကိုစောက်ထားလိုက်ရင်မျိုးတွေမှာအတိုင်းပဲလမ်းနီးတိုင်းနေရှိမယ်လမ်းကြီးတိုင်းမှာကြက်စစ်လုပ်ပြီးမယ်လူတွေအရင်နေပြီးတော့ခွဲပြီးတုံးကြမယ်ပေါ့နော်အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနစ်ကိုထိမ့်သိမ့်နေမယ်မောင်းနေနေမယ်လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်လူတိုင်းကညို့ကလည်းသူဘာဖို့လုပ်ရမလို့သူခလုတ်နေပြီးကြီးရမယ်အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနစ်ကြီးတွေကတကယ်လို့ဒါလမ်းကြီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလိုင်းကြီးနဲ့ချိန်လိုက်ရုံပဲအဲ့ဒီ literary system တွေကိုတကယ်တော့သုံးရမှာပေါ့နော်အခုတော့ကျွန်တော်တို့လူသိမောများစွာတရင်ချင်းသုံးတဲ့စနစ်ကလေးနဲ့ပဲတော့ဆိုချိန်နဲ့ကြာမယ်လို့ဖြစ်နေတယ်အဲ့ဒါရေရှည်မှာမသုံးခင်နှာပဲကောင်းတယ်ပေါ့နော်နောက်ပြီးဒီစနစ်ဆိုတာလည်းတကယ့်စင်းရတဲ့နိုင်ငံတွေမှာပဲအဓိကထားသုံးတာကျွန်တော်နိုင်ငံအဲ့လောက်ကြာကြီးစင်းရနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်အ
တော့ဆက်ပြီးဖွင့်ပြလာတဲ့အခြေအနေတင်းတဲ့အတွက်အသင့်ဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာတော့မယ်ဆိုတဲ့ကျေလို့သာအဲ့ရွာရွာတရာဆိုတော့ဒီရွာမှာကျွန်တော်လူတွေကဒါလေးတွေတုံးတယ်ကျွန်တော်လမ်းကြီးရောက်လို့ရှိရင်ဒါလေးတွေဘာလုပ်မလဲသူတို့အမိုက်ဖြစ်သွားမယ်သူတို့ဟိုတကယ်တမ်းကျဒါလေးကဟိုတုံးကြလည်းမလို့တော့ဘူးနော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လမ်းကြီးရောက်လာရင်လည်းဆက်ပြီးသုံးလို့ရတယ်စနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပို့ပြီးကောင်းမယ်ကာလာတစ်ခုနဲ့တွက်လို့ရှိရင်တစ်နှစ်ကုန်ကြတယ်လေအများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့ဒီစနစ်ကိုပဲအခုတည်ပြီးသွားသေးတယ်နောက်တစ်ချက်ကကမ္ဘာပံကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနဲ့လူတွေကိုဟိုကပြောလို့ပမာလို့ပေါ့နော်အားသာတော့ပေးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာဒါတွေကိုပေးလိုက်မယ်ပြီးရင်အစိုးရကိုလည်းချိန်တော့အောင်လုပ်မယ်ဆိုလို့ပဲတကယ်တမ်းကျတော့လူတွေကိုဒီကုနာပြောလို့ဒီပညာအပြည့်ပေးရမယ်။နောက်ပြီးတော့လူတဲ့လူကြီးပညာရအောင်လေ့ကျင့်မှုတွေလုပ်ပေးရမယ်။အဲ့ဒီပိုင်းမှာစီစီမားမားသင်္သာမြန်လာလုပ်တာကမရှိဘူး။အဲ့လိုရင်ပေးမယ်၊ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲ။ပြီးရင်ကျန်တာတော့မင်းတို့ပဲထိန်းသိမ်းကြပေါ့နော်။ဆိုတော့တို့လို့ရင်လည်းဥမာအနည်းနဲ့တည်းပဲ။နောက်ပိုင်းမှာတော့မင်းတို့ဟာမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုး။ရေရှည်အတွက်ကြိုးရှိမဲ့အလုပ်ကိုပဲသူတို့စားပေးပြီးလုပ်တင်တာပေါ့
။ဆရာကဘာပန်ကတခြားနိုင်ငံတွေမှာဆိုကဘာပန်ကိုတော်တော်ပဲအလေးထားကြတယ်။မြန်မာနိုင်ငံမှာအရင်တော့ဆယ်တွေဘာတွေလောက်သွားတာအစားကမ္ဘာပံရဲ့ project တွေနဲ့လောက်သွားတယ်ဆိုတော့တော်တော်ကောင်းတာဖြစ်တယ်လို့အရင်တော့ဒီကမ္ဘာပံနဲ့တွဲလောက်ဖူးတဲ့လူတွေပြောကြတာကမ္ဘာပံအဲ့လိုမျိုးဆရာခုပြောတယ်လို့ပေါ့နော်ငါးစားပေးမယ်ကွန်ချက်မပြဘူးဆိုတဲ့သဘောမျိုးအဲ့ဒါမျိုးလောက်တာကိုဘယ်သူကခွင့်ပြုပါလဲဆရာ
အဓိကသူတို့ကကူညီပေးရင်လို့လာတဲ့ချိန်မှာသူကတောင်းဆိုတာပေါ့သူကတောင်းဆိုတဲ့ချိန်မှာ quick win ပေါ့နော်ဘလောက်တိုင်းကြီးကိုခွင့်ပြုအောင်သူများများလုံနိုင်တယ်ဆိုတော့ဟိုအတွေးကဒီတိုင်းကအရင်တော့လို့အဲ့ဆိုရအများကြီးဆောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတယ်နဲ့ဆိုတော့ဒါပေမဲ့အဲ့အဲ့လိုအများကြီးဆောက်လို့ပမာဥပမာနိပညာဘယ်လောက်ဖွင့်ပြလာလဲဆိုတော့တိုင်းတာကျဲကိုတော့ဘာမှမလုပ်ဘူးသူ့ရဲ့တိုင်းတာကျဲကတက်ကဆိုဘယ်နှခုရှိရမယ်ဆိုတော့ကနားနဲ့ပဲသူကဂုံယူတာပေါ့နော်အဲ့ဒီတော်တော်မျိုးပဲအခုလည်းတကယ်ကိုရေရှည်တွေအားလုံးတွေအမှန်တကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ဉာဏ်ဉာဏ်ဆန်တာဒီဒီ30နှစ်သတင်းရဲ့ဒီသတင်းကြီးရတဲ့ဆိုတာမျိုးပဲသူကပြောရအောင်သူ့အတွေးခေါ်နဲ့လုပ်တဲ့အဆိုအမျိုးဖြစ်နေတာပေါ့တကယ်လို့နောက်ထူရတကယ်ပြို့ခုံကိုကြောင်းပါလို့ဆိုရင်ကမ္ဘာပံကလည်းအဲ့ဒီတိုင်းလုံးမယ်ဆိုရင်သူ့တယ်လည်းဘူးကျူးရှိအောင်ပေါ့နော်ကမ္ဘာပံနဲ့လုံးတာလည်းအကျိုးရှိတာမှန်ပါတယ်ကဘောကမ္ဘာပံကဘာလို့ဆိုတော့ဒီမှာအရင်းအင်းအင်အားရှိတယ်ခုနနိပညာတွေလည်းသူကစူးစူးထားနိုင်တယ်ဆိုတော့ကမ္ဘာပံအကူအရအဖွဲ့ကြီးမှန်တယ်ဒါပေမဲ့ဒီဟာတိုင်းမှာကမ္ဘာပံလူတိုင်းကောင်းတယ်ဆိုတာမျိုးတော့မဟုတ်ဘူးသူ့မှာလည်းသူ့လုံးလို့ဆိုးသွားတဲ့တမိုင်းကြောင်းတွေလည်းအများကြီးပေါ့နော်ဒါပေမဲ့ဒီညာတော့နည်းတော့နည်းတယ်ကမ္ဘာပံလုံးတိုင်းကောင်းတယ်ဆိုတော့တော်တော်မယုံကြည်ဘူ
းဟုတ်ကဲ့ပါဒါကတော့ကမ္ဘာပံနဲ့ဒီလုတ်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘယ်လိုတောင်းဆိုရလဲအဲ့ဘုံကအဓိကမူတည်တာပေါ့နော်သူ့ရဲ့ mission လို့ mission လို့သူ့ရဲ့ policy လို့အဲ့ဘုံကပဲအဓိကမူတည်နေတာပေါ့နော
်ပေးတဲ့လူကရှိနေပြီတကယ်နည်းပညာလည်းရှိတယ်ငွေအောင်ပညာရှင်တွေရောဘာတွေရောပေးနိုင်တယ်ပေးနိုင်ပေမဲ့လို့တောင်းတမှာဒီကိုနိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
။အဲ့ပါနဲ့တော့တစ်ခါကျွန်တော်တို့မြန်မာပြည်ဟာနိပညာမဟုတ်ဖြစ်ဘူးလူတွေရဲ့ပညာရေးလည်းနေနေသူများလာလို့ဆိုရင်အထင်တကြီးလက်ခံကြတာလည်းရှိတယ်ပေါ့နော်။အဲ့ဒါတော့သူရောက်တဲ့အဓိကထားတယ်ပေါ့နော်။ဟိုတစ်ခါလေးသားတင်စရာရှိမှပြတယ်။အဲ့ပြီးတော့ဘာမှတခြားကြီးပဲပေါ့နော်။တကယ်အကျိုးမရှိတဲ့အမျိုးပြီးတော့လည်းအများကြီးပဲ။ဒီကလက်ခံမဲ့လူဟာကိုကိုရလည်းသုံးတဲ့လူနဲ့တက်ဆုံးနားလည်နိုင်အောင်ကိုယ်ကလေ့လာပြီးမှကျိုးချောင်းစီလောတွေ့ပြီးမှလက်ခံနဲ့လက်ခံနဲ့ဆုံးပြန်တော့ဘောနော
်ထိန်းသိမ်း engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်ပါနော်
ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာခဏပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လင်းချက်တွေကိုသောရရှင်နေဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
တိုင်းပြည်တစ်ပြည်ရဲ့စွန်းအားဟာတိုင်းသူပြည်သားအလုံးရဲ့အောင်မြင်မှုပေါ်မူတည်ပါတယ်။ဒါကြောင့်လဲတိုးတက်အောင်မြင်ဖို့မျှော်လင့်နေကြတဲ့ဘယ်တိုင်းပြည်မဆိုအခန်းကဏ္ဍဆောင်ကအမျိုးသမီးတွေရဲ့အရေးကြီးတဲ့ပါဝင်မှုတွေအလုံးကိုအတိအမှတ်ပြုရမှာဖြစ်တယ်လို့သူတို့ရဲ့အလုံးမှာအောင်မြင်အောင်လဲပံ့ပိုးကူညီပေးရပါမယ်။လက်တင်အမေရိကနိုင်ငံတွေအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကတည်းကခရီးအရှည်ကြီးကိုဖျက်ချော်လာခဲ့ရတာပါ။အမျိုးသမီးတွေဟာပြည်내ခေါင်းဆောင်အကြီးစားအသေးစားစီးပွားရေးလုပ်ငန်းလုပ်သူတွေပညာသင်ယူသူတွေနဲ့တင်ကြားပို့ချပေးတာတွေအပါအဝင်ရုပ်လုပ်ငန်းတွေမှာတာဝန်ထမ်းဆောင်ကြပါတယ်။ဒါပေမဲ့လည်းအတားအဆီးများစွာနဲ့သူတို့တွေရင်ဆိုင်နေရတော့မှာပဲ လက်တင်အမေရိကနိုင်ငံတွေမှာအမျိုးသမီးအများအပေါ်အကြမ်းဖက်မှုပြန့်နှံ့နေတာကတော့တုံ့လောက်ရမယ့်အရာတစ်ခုလို့ဆိုနိုင်ကြောင်းအမေရိကန်ပြည်ထောင်စုဒီမိုကရေစီနဲ့လူ့အခွင့်အရေးအရက်ဖက်လုံခြုံရေးဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာစီဝဲလ်ကဆိုပါတယ်လက်တင်အမေရိကအမျိုးသမီး18ရာခိုင်နှုန်းနဲ့53ရာခိုင်နှုန်းကြားဟာသူတို့အမျိုးသားတွေရဲ့ကိုယ်ထိလက်ရောက်လိင်ပိုင်းဆိုင်ရာစော်ကားတာတွေကိုခံနေကြပြီးလက်တင်အမေရိကနိုင်ငံအများအပြားဟာနှစ်စဉ်အမျိုးသမီးတပ်ဖြတ်ခံရမှုကမ္ဘာအဆိုးဝါးဆုံးစီးရင်ထဲမှာပါဝင်နေတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးစီဝဲလ်ကပြောပါတယ်အမျိုးသမီးတွေအပေါ်တန်းဖက်မှုတွေကိုကာကွယ်နိုင်ဖို့အတွက်ထုံနှန်းစင်လာရအမျိုးသမီးတွေဟာအမျိုးသားတွေထက်တန်ဖိုးနည်းပါတယ်လို့သတ်မှတ်ကြပြီးအမျိုးသမီးတွေအကာအကွယ်မဲ့အခွင့်အလမ်းမဲ့လေးစားတန်ဖိုးထားမှုနည်းတဲ့နေရာတွေမှာနိုင်ငံရေးအလုပ်အကိုင်နဲ့ပညာရေးကဏ္ဍတွေမှာဒန်းတူညီမျှမှုရှိလာအောင်လှုပ်ပေးရမှာဖြစ်ပါတယ်အတန်းဖက်ခံရတဲ့အမျိုးသမီးတွေအတွက်တာဝန်ခံမှုရှိတဲ့တရားရေးအစီအစဉ်နဲ့ပြဋ္ဌာန်းထားတဲ့တရားဥပဒေနဲ့အညီမြတ်တမှုရှိတဲ့တရားဥပဒေရရှိအောင်ရှင်းလင်းပြတ်သားတဲ့နည်းလမ်းရှိဖို့လိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရဟာအမျိုးသမီးများအပေါ်အတန်းဖက်မှုကိုတုံ့ပြန်ကာကွယ်ဖို့လှုံ့ဆော်ပေးနေပြီးအထူးသဖြင့်လိန်ကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုကိုမဆိုင်မတွတုတ်ပြန်မှုနဲ့အကာအကွယ်ပေးနိုင်မှုအတွက်လုပ်ငန်းဝင်တွေမှာကြားမအားလုံးပါဝင်တဲ့ရှုထောင့်ကနေလှုပ်ဆောင်နေပါဗျ2012ခုနှစ်ကတည်းကစပြီးတော့လိန်ကွဲပြားမှုပေါ်ခြေခံတဲ့ဘယ်အကြမ်းဖက်မှုမျိုးမဆိုတိုက်ဖြတ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုပါဝင်ကမ္ဘာတဝန်းမှာရှိတဲ့နိုင်ငံတွေအားလုံးအကျုံးဝင်တဲ့ကမ္ဘာအနှံ့မဟာဗျူဟာနည်းတစ်ခုကိုအမေရိကန်ပြည်ထောင်စုကစတင်ခဲ့ပါဗျလက်တင်အမေရိကနိုင်ငံတွေထဲမှာခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုပပျောက်ရေးကိုထောက်ခံအားပေးတဲ့အနေနဲ့ဒေသခံအစိုးရအဖွဲ့ထဲမှာဌာနတိုင်းရင်းသားနဲ့အာဖရိကအနွယ်ဘွားအမျိုးသမီးတွေပါဝင်နိုင်အောင်အမေရိကန်အနေနဲ့ကူညီပေးနေတယ်လို့ဈေးကွက်တွေမှာပါဝင်လာနိုင်ဖို့အတွက်အမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေကိုလက်ကျင့်မှုတွေပေးနေပြီးဒေသခံလုံခြုံရေးအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အမျိုးသမီးရဲအရာရှိတွေအစိုးရရှိနေတွေနဲ့အမျိုးသမီးတရားသူကြီးတွေပုံများလာအောင်လက်ကျင့်မှုတွေပေးနေပါတယ်။အခုလိုလှုပ်ဆောင်ရတာဟာကြားမဒန်းတူညီမရေးဆိုတာလှုပ်တင့်လှုပ်ထိုက်လို့လှုပ်တာတခုတည်းမဟုတ်ပဲနဲ့စီးပွားရေးအနုပညာနဲ့ယဉ်ကျေးမှုနိုင်ငံရေးစတာတွေမှာကြဲကြဲပြန့်ပြန့်ပူးပေါင်းပါဝင်ကြမယ်ဆိုရင်အားလုံးအတွက်ကျိုးရှိစေမှာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးစီဝဲလ်ကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။နျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံတွေလုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကဂုဏ်ပြုကြိုဆိုလိုက်တယ်လို့အမေရိကန်ပြည်ထောင်စုဟာတင်ဆက်ထားတဲ့နျူကလ িয়ার ဆိုင်ရာပစ္စည်းကိရိယာတွေရှော့ချရင်းနဲ့လုံခြုံစိတ်ချစွာတင်ဆက်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေမှုမှန်သမျှကိုဆက်လက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။21ရာစုရဲ့လုံခြုံရေးစိန်ခေါ်မှုတွေကိုနိုင်ငံတကာနိုင်ငံတွေကနေလှုပ်ဆောင်ဖြေရှင်းလို့မရဘူးဆိုတော့ဒီနျူကလ িয়ার လုံခြုံရေးပြဿနာကဥပမာဖြစ်ပြတာနေတယ်လို့ကမ္ဘာကောင်းဆောင်50ကျော်တက်ရောက်လာတဲ့ Washington DC မှာကျင်းပတဲ့နျူကလ িয়ার လုံခြုံရေးထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။သမ္မတအိုဘားမားအစိုးရအဖွဲ့ကအီရန်ပေါ်မှာချမှတ်ထားတဲ့ဗန်ဒိုင်းပိတ်ဆို့ဟန်တားမှုတွေကိုဖြေလျှော့ပေးဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေပေါ်မှာစိုးရင်ပူပန်ကြောင်း Republican အမတ်တွေကထုတ်ပေါ်ပြောဆိုပါတယ်။အီရန်ဘက်ကနျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးထိပါရကြစေတဲ့ဥပဒေနဲ့မညီတဲ့ပက်ထင်းဒုံးကျည်စမ်းသပ်မှုတွေဆက်ပြီးလုပ်နေချိန်မှာအိုဘားမားအစိုးရကအီရန်နဲ့ကုန်သွယ်မှုဆက်ဆံရေးပြန်လည်ဖွင့်လှစ်ဖို့ကူညီနေတာဟာနီးလမ်းမကျဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကပြောတာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲကိုမနစ်ကအောင်မြင်မြင်ချင်းကပတ်ပေးခဲ့ပြီးတဲ့နောက် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့အယက်သားအစိုးရတက်တက်လာတာကို Elders လို့ခေါ်တဲ့ကမ္ဘာထင်ပေါ်ကြော်ကြားသူတွေဝါရင်နိုင်ငံကြီးခေါင်းဆောင်ကြီးတွေပါဝင်တဲ့အဖွဲ့ကနေကြိုဆိုလိုက်ပါတယ်။ထိုင်းနိုင်ငံစစ်တပ်အနေနဲ့ရန်စွန့်မှုတွေကိုကင်တွေပါဝင်လုပ်ပိုင်ခွင့်တွေကိုထိုင်းစစ်ရကပိုးပြီးပေးအပ်လိုက်ပါတယ်
။ဒေါက်ခင်မြတ်တက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မခွာညိုပါအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရရှင် VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်သွားရှင်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.